to the Voice of America in Burmese.
Minglam ne kema sa. Voice of America view American tangani. Na thau na se. April la na se chau ye. Tering ne ne mane kya season re go. Myanmar summer ne mane chau na ika ne khuna na iti. Line no mita na se li li se ne nga se te. Line la mita te a ko se ro ga ne. Thau na pe ne ba mi. ကျွန်တော်ခင်ဗျာသက်ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းဆွမ်းနဲ့ဒီပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာကမ္ဘာတစ်လွှမ်းမှာလူပေါင်း2,800,000ခွဲကျော်အကူးဆက်ခံနေရပြီးသေဆုံးရသူပေါင်းက2,000,000ကျော်နေပြီလို့ Johns Hopkins တက္ကသိုလ်စနေနေ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီလိုအခြေအနေမျိုးမှာဒီရောဂါအတွက်ဆေးဆရာမှာ antibody ကိုခံအားရှိနေတာကိုတွေ့ရပြီးဒါဟာရောဂါတန်ခံနိုင်ရင်ရှိပြီဆိုတာကြနေတယ်လို့သတ်မှတ်ပြီးတချို့နိုင်ငံအစိုးရတွေကခီးတွာလာခွင့်အလုတ်ခွင့်ဝင်ခွင့်တွေပေးလို့ရနိုင်တယ်လို့အကြံပြုနေကြတာဖြစ်ပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရပြီးပြန်ပြီးနလန်ထလာသူတွေဒီရောဂါပိုးကံခံနိုင်သွားတာကြောင့်နောက်တစ်ချီပြန်ပြီးတော့မဖြစ်နိုင်ဘူးလို့ပြောရတော့အောင်ခိုင်လုံတဲ့တက်တွေအထောက်ထားမရှိဘူးလို့စနေနေ့မှာပဲဒရွေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲချီလီအစိုးရကသူ့နိုင်ငံမှာ COVID-19 ရောဂါဒဏ်ခံရပြီးပြန်နလန်ထူလာသူတွေကိုလုပ်ငန်းခွင်ပြန်ပြီးဝင်ဖို့ခွင့်ပြုတဲ့ကျန်းမာရေးလက်မှတ်တွေစပြီးထုတ်ပေးခဲ့တာပါဒီလိုလက်မှတ်ထုတ်မပေးခင်မှာ antibody ကိုခံအားထုတ်ပေးမှုရှိမရှိစစ်ဆေးမှုခံကြရပါတယ်ကမ္ဘာမှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာတော့အကူးစက်ခံရသူပေါင်း9,000ကျော်ရှိနေပြီးသေဆုံးရသူက9,200ကျော်ရှိနေပါတယ်ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူဟာ24နာရီအတွင်းမှာပဲ9,966ယောက်ရှိလာပြီးတနင်္ဂနွေအတိုင်းတာနဲ့ဆိုအကူးဆက်ခံရသူပေါင်း 9,000 ခွဲနီးပါးရှိလာပြီလို့ရုရှားနိုင်ငံကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာတုံ့ပြန်ရေးဌာနကစနေနေ့မှာပြောပါတယ်။နောက်ထပ်သေဆုံးရသူ66ယောက်ရှိလာတာကြောင့်ဒီရောဂါနဲ့သေဆုံးရသူပေါင်းဟာရုရှားမှာ681ယောက်ရှိနေပြီလို့လည်းပြောပါတယ်။ရုရှားမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူဟာဒီလအတွင်းမှာပဲစပြီးတဟုန်တို့တိုးလာတာဖြစ်ပါတယ်။ဥရောပအနောက်ပိုင်းကနိုင်ငံအများပြားမှာဒီရောဂါဆက်တင်ဖြစ်ပေါ်တဲ့အစောပိုင်းအချိန်တွေတုန်းကတော့ရုရှားမှာအကူးဆက်ခံရသူအရေအတွက်ကတိတ်ကိုနည်းနေတာပါ။အမေရိကန်နဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတဲ့ February 29ရက်နေ့ကစပြီးတာလီဘန်တွေဟာအရသာ800လောက်ကိုတပ်ဖြတ်တာဒါမှမဟုတ်ဒဏ်ရာရအောင်လှုပ်ဆောင်ခဲ့တယ်လို့အောက်ကအရာရှိတွေကစနေနေ့မှာဆွဆွဲလိုက်ပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရကတော့ဒါဟာမဟုတ်မှန်ဘူးလို့ချက်ချင်းပဲညှင်းဆိုလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားရခဲ့တဲ့သဘောတူညီချက်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်တမန်ဝင်အခွင့်အလမ်းချက်ဖြစ်ကြောင်းအာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇယ်မင်းခါလီဇက်ကပြောပြီးတာလီဘန်နဲ့အာဖဂန်အစိုးရတို့ကြားငြိမ်းချမ်းရေးကိုဦးတည်ပြီးလုပ်ကြဖို့နောက်တစ်ချိန်ပန်ကြားလိုက်ပြီးနောက်တစ်နေ့မှာပဲခုလိုဆွဆွဲပြောဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်။ February 29ရက်ကနေ April 20ရက်အတွင်းတာလီဘန်တွေဟာအကြမ်းဖက်တိုက်ခိုက်မှုအချိန်ပေါင်း2,800ကျော်လုပ်ဆောင်ခဲ့တဲ့အတွက်တည်ဆုံးတာမှမဟုတ်ဒဏ်ရာရသူအရက်သားက989ယောက်ရှိခဲ့တယ်လို့အာဖဂန်လုံခြုံရေးဆိုင်ရာကောင်စီရဲ့ပြောခွင့်ရဂျာဗစ်ဖိုက်ဆာကပြောကြားခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာချိန်တန်ဖြစ်တံပေးတာကိုပယ်ဖြတ်လိုက်ပြီးဖြစ်ပြီးဒါဟာဆော်ဒီဘင်းနဲ့ဩဇာကြီးမှတဲ့သူ့ရဲ့သားတို့ရဲ့နိုင်ငံပြုပြင်ပြောင်းလဲအစီအစဉ်တွေကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်း Saudi Arabia လူ့ခွင့်ရေးကော်မရှင်ကစနေနေ့မှာချီးကျူးပြောကြားလိုက်ပါတယ်။ Saudi Arabia နိုင်ငံမှာတရားရုံးအမိန့်နဲ့ချိန်တန်အပြစ်ပေးလေရှိပြီးတခါတလေချိန်တန်ကိုအချက်ပေါင်းရာနဲ့ချီအပြစ်ပေးတာကြောင့်လူ့ခွင့်ရေးအဖွဲ့တွေကအပြစ်တင်ရှုံချနေတာအတော်ကြာနေပြီဖြစ်ပါတယ်။အရေးပါတဲ့တရားရေးပြုပြင်ပြောင်းလဲမှုတွေကိုကင်ကွဲနေတဲ့ Saudi Ancient မင်းသား Mohammed bin Salman ကအခုလိုချိန်တန်ကိုပယ်ဖျက်ပေးလိုက်ပေမဲ့တည်တဲ့အဖြစ်ပေးတာကိုတော့ပယ်ဖြတ်ဖို့မလုပ်သေးပါဘူး။ရှင်ယူဆွေအယူဝါဒကြီးတဲ့ဆော်ဒီနိုင်ငံမှာအတိုက်ခံတွေကိုချိန်မုံတဲ့အခါမှာဒီတည်တဲ့ပေးတာအပါအဝင်ဖြစ်တဲ့တွေကိုပေးလို့ရှိပါလေ။ချိန်တဲ့အဖြစ်ပေးခံရသူတွေထဲမှာဆော်ဒီဘလော့ဂါရက်ဘာဒါဝီကို2014ခုနှစ်တုန်းကအစ္စလမ်ဘာသာစော်ကားမှုနဲ့ထောင်ဒဏ်10နှစ်နဲ့ချိန်တဲ့အချက်1000ဖြစ်တဲ့ချမှတ်ခဲ့တာဖြစ်ပါလေ
။American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ 24kHz 12.3 MHz ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ58 kHz 5805နဲ့ဟိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်ထိုင်းနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာလို့ရဲမြန်မာနိုင်ငံသားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေနဲ့ခေါ်ဆောင်ဖို့စီစဉ်နေတယ်လို့ဘန်ကောက်မြို့နယ်ဆိုးမြို့ကမြန်မာတပ်ရင်းတွေကဧပြီလ25ရက်နေ့ရက်စွဲနဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်။နိုင်ငံကကခီးတဲ့တဲ့လေယာဉ်တွေဆက်ရောက်မှုကိုမြန်မာနိုင်ငံကယာယီရက်ဆိုင်ထားတာကိုမေလ15ရက်နေ့အထိတိုးမြင့်ထားတာကြောင့်အခုရပိုင်းကြားအဲ့ဒီနိုင်ငံတွေမှာအမှန်တကယ်အခက်အခဲကြုံတွေ့နေရပြီးနေရက်ပြောင်းလို့သူတွေအတွက်အခုလိုစီစဉ်ဆောင်ရွက်ပေးတာလို့ဆိုပါတယ်။ဘန်ကောက်မြို့ကလေယာဉ်တွေအတွက်လေယာဉ်ကားကိုနိုင်ငံတော်ကချက်ခံမှဖြစ်ပြီးဆိုးမြို့ကခေးကျင်အတွက်တော့လက်မှတ်ဝယ်ယူရနိုင်မှုနဲ့လေယာဉ်ထွက်ခွာခြင်းကိုထပ်ပြီးကြေညာမယ်လို့ပြောပါတယ်။မြန်မာနိုင်ငံကိုပြန်လည်ရောက်ရှိချိန်မှာ facility quarantine 12ရက်နဲ့အိမ်မှာတည်ကြနေထိုင်ခြင်း home quarantine 9ရက်လိုက်နာဖို့လိုတယ်လို့လည်းပြောပါတယ်။ April လတဲ့တောင်ကိုရီးယားနိုင်ငံကိုပြန်သွားကြတဲ့မြန်မာအလုပ်သမား3ယောက်ဟာတောင်ကိုရီးယားနိုင်ငံကပြဋ္ဌာန်းထားတဲ့14ရက် quarantine စီးမင်းတွေကိုမလိုက်နာလို့ပြည်ထောင်ပိတ်ခံရမယ့်အရေးကြောင့်တွေ့နေရတယ်လို့လည်းဆိုးမြင့်မြန်မာတန်ယုံကအလုပ်သမားအရာရှိဦးစရာတင်ဝင်းထင်ကကြေညာထားပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ April 25ရက်နေ့မှာ COVID-19 နောက်ထပ်ကူးစက်သူ53ဦးကိုတွေ့ရှိတဲ့အထက်မြန်မာနိုင်ငံသား34ဦးပါဝင်နေပါတယ်။ April 25ရက်ကူးစက်သူအရေအတွက်ဟာထိုင်းနိုင်ငံမှာ April 9ရက်နေ့နောက်ပိုင်းတရက်ထဲရောဂါအများဆုံးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စင်ကာပူနိုင်ငံမှာလည်း April 24ရက်နေ့ထိစီးရင်ရာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့မြန်မာလူမျိုး140နီးပါးရှိသွားပြီလို့လူနာရုံးနဲ့နေဆက်သူတချို့က VOE ကိုပြောပါတယ်။ဒီအပိုင်းတွင်ရောဂါကူးစက်မှုပမာဏပိုများလာနေတဲ့စင်ကာပူမှာဖြစ်တော်ပြောင်းလဲကြတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီးအခက်အခဲတွေနဲ့လည်းရင်ဆိုင်နေရတာလည်းရှိနေပါတယ်ခင်ဗျ။ထိုင်းနိုင်ငံဟာ GSP စနစ်အောက်ကနေအမေရိကန်နိုင်ငံကပေးအပ်ထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးတွေစနစ်လေးကစပြီးဆုံးရှုံးခဲ့ပြီဖြစ်ပါတယ်။ထိုင်းနိုင်ငံကအမေရိကန်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးစုစုပေါင်း 4.4 ဘီလီယံအထက်ကသုံးပုံတစ်ပုံနဲ့ညီမျှတဲ့ American Dollar 1.3 ဘီလီယံတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ် American နိုင်ငံကအခွန်ပြန်ကောက်ခံတော့မှာဖြစ်ပါတယ်။ထိုင်းနိုင်ငံဟာအရေးကြီးတဲ့လုပ်ငန်းတွေပဲတော်တော်များများမှာနိုင်ငံတကာစံနှုန်းမီတဲ့အလုပ်သမားခွင့်ရတွေကိုကျင့်သုံးခြင်းမရှိဘူးလို့ဖြစ်ခဲ့တဲ့နှစ်အောက်တိုဘာလကလေးက American ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကသတိပေးထားခဲ့တာပါ။အလုပ်သမားခွင့်ရတွေတုတ်တအောင်မလုပ်ရင်နောက်ချလာတွင်ကုန်သွယ်ခွန် short ပေးတဲ့အထူးခွင့်ရကိုရုပ်သိမ်းမယ်လို့လည်းပြောထားခဲ့ပါတယ်။ထိုင်းစီးပွားရေးကိုအထောက်အပံ့နေတဲ့တန်းချီတဲ့ရွှေပြောင်းအလုပ်သမားတွေပေါ်မှာအခြေခံပြီးလူမောင်ခိုလုပ်ငန်းနဲ့အကျွေးကျွန်စနစ်တို့ကတဆင့်အကျိုးမြတ်ရယူနေတယ်လို့လူခွင့်ရေးအဖွဲ့တွေကထိုင်းနိုင်ငံပေါ်ချိန်တော်ကြဆက်ဆွဲပြောကြားနေကြတာပါအထူးသဖြင့် American Dollar တန်ဖိုးများစွာတန်ဖိုးရှိတဲ့ပင်လယ်အစားအစာထုတ်လုပ်ရေးလုပ်ငန်းမှာဖြစ်ပါတယ်လေလာသူတွေကတော့အခုသစ်စီးကြတာကထိုင်းစီးပွားရေးအပေါ်တိုက်ရိုက်ထိခိုက်မှုများပါလိမ့်မယ်လို့ဆိုပါတယ်ခင်ဗျာCOVID-19 ကာယရောဂါအနေအထားအိမ်ပြန်မထွက်ရစီကံတွေတိတိကျကျချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာတော့လေကကျိလက်ဒေသတွေကဈေးဆိုင်ရတဲ့ချို့ကိုပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။နိုင်ငံတွင်ဒီလိုအသေးစားစီးပွားရေးအယောင်ပဲလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့အလုပ်သမားက35တန်းလောက်ရှိနေတာပါ။ဈေးဝယ်စင်တာတွေနဲ့စားသောက်ဆိုင်တွေအပြင်ရောဂါကူးစက်မှုအဓိကနေရာတွေကဈေးတွေကိုတော့ဆက်ပြီးပိတ်ပင်ထားဆဲဖြစ်ပါတယ်။လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာ COVID-19 ရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူတွေအပြင်မထွက်ကြဖို့တင်းတင်းကြပ်ကြပ်တားမြစ်ထားခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့တရက်ဘက်ကစားလို့ရောဂါကူးစက်မှုသိမ်းရှိတဲ့နေရာတွေမှာလေယာဉ်ခြေကနေစီးပွားရေးလုပ်ငန်းတွေနဲ့စေရုံတချို့ပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဈေးတိုင်တွေကိုဝန်ထမ်းအင်အားတဝက်နဲ့သာပြန်ဖွင့်ဖို့တတ်မှတ်ထားတဲ့အတိုင်းလူချင်းခွာခွာကွာနေဖို့နဲ့နှကောင်းစီးနဲ့လက်အိတ်တွေဝစ်စင်ဖို့ကိုတော့ပြည်ထောင်စုကြီးဌာနကအမိန့်ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကမြို့လေးမြို့မှာ digital ငွေကြေးသုံးစွဲဖို့အစီအစဉ်တစ်ခုကိုတရုတ်စိုးရွားကထုတ်ပြန်ကြေညာလိုက်ပါတယ်။လာမယ့်မေလကစပြီးမြို့လေးမြို့ကအစိုးရဝန်ထမ်းတွေဟာသူတို့လာစားတချို့ကို digital ငွေကြေးစနစ်နဲ့သူတို့ရဲ့လက်ကင်ဖုန်း application တွေကတစင်လက်ခံရရှိမှာဖြစ်ပါတယ်။ကမ္ဘာပထမဆုံး digital ငွေကြေးလက်ပတ်စနစ်ကိုနိုင်ငံတွင်းအဓိကကျတဲ့ဘဏ္ဍာကူကစီမံခန့်ခွဲသွားမှာဖြစ်ပြီးဒါဟာဆယ်စုနှစ်ပေါင်းများစွာ American Dollar လက်ပတ်အသုံးပြုတဲ့စနစ်ကိုချိတ်ချောက်လာနိုင်တယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်။ကမ္ဘာစီးပွားရေးဈေးကွက်မှာ American Dollar ကိုအများဆုံးအသုံးပြုနေကြတာပါ။ American Dollar အစား Digital ငွေကြေးလက်ပတ်သုံးစွဲတဲ့နည်းပညာကိုအကောင့်ထည့်ဖော်ဖို့တရုတ်နိုင်ငံဟာ2014ခုနှစ်တောက်ကစပြီးအဓိကအမျိုးသားရေးမဟာဗျူဟာတရအနေနဲ့လှုပ်ဆောင်ခဲ့ပြီး2016ခုနှစ်မှာတော့အမျိုးသားစီးပွားရေးစီမံကိန်းက Blockchain ကိုရည်စနစ်ကိုထုတ်ဖော်ပြောလာတာပါ။ ကျူတမရာရှိဂျီမင်းကဒီဂျစ်တယ်ငွေကြေးစနစ်ကိုအောင်မြင်အောင်လှုပ်ဆောင်သွားဖို့သူ့ရဲ့ Polyview အဖွဲ့ကို2019ခုနှစ်အောက်တိုဘာလကတိုက်တွန်းထားခဲ့ပါတယ်ခင်ဗျတင်းငွေနေမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ
View American တန်ရဲ့သတင်းစီစဉ်ထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်တောင်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံစတဲ့အာရှနိုင်ငံတချို့ကနေမြန်မာနိုင်ငံကိုပြန်လို့သူတွေအတွက်သက်ဆိုင်ရာတန်ရုံတွေကလေကြောင်းလိုင်းတွေစီစဉ်ပေးနေတဲ့အကြောင်းကိုပြောပြချင်ပါတယ်ဧပြီလ25ရက်နေ့စနေနေ့ကနေစပြီးဂျပန်နိုင်ငံတောင်ကိုရီးယားနိုင်ငံစတဲ့အာရှနိုင်ငံတချို့ကအခြေစိုက်တဲ့မြန်မာတန်ရုံတွေကနေမြန်မာပြည်ပြန်လို့တဲ့မြန်မာနိုင်ငံသားတွေအမြန်ဆုံးဆက်သွယ်ကြဖို့ကြေညာချက်တွေအသီးသီးထုတ်ပြန်နေကြတာပါကမ္ဘာကယောဂါ COVID-19 ဖြစ်ပွားတဲ့အချိန်ကမ္ဘာတစ်ဝှမ်းနိုင်ငံတကာခရီးသွားလာခွင့်တွေကိုပိတ်ပင်လိုက်ချိန်မှာနိုင်ငံရထားတွေမှာတောင်းနေတဲ့မြန်မာနိုင်ငံသားတွေပါဝင်မြန်မာနိုင်ငံကိုအပြီးပြန်လို့သူနိုင်ငံသားတွေနေရပြန်ရေး Relief Flight လူသားချင်းစာနာမှုဆိုင်ရာအကူအညီလေကြောင်းအစီအစဉ်တွေနဲ့ပြန်လည်ခေါ်ဆောင်မှုမြန်မာအစိုးရရဲ့ညွှန်ကြားချက်နဲ့သက်ဆိုင်ရာတန်ရုံတွေကစီစဉ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့နေထိုင်ဖို့အခက်အခဲဖြစ်ပြီးမြန်မာနိုင်ငံကိုမဖြစ်မနေအပြီးပြန်လည်ထွက်ခွာမဲ့သူတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနရဲ့ညှိနှိုင်းချက်အရလူသားချင်းစာနာမှုဆိုင်ရာ Relief Flight တွေကိုလာမဲ့မေလာထဲပြန်နိုင်ဖို့စီစဉ်နေပါတယ်ဒါကြောင့်မလို့တောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကအလဲအပတ်နဲ့ခိတ္တမပါအပြီးပြန်လို့သူတွေအနေနဲ့ဧပြီလ28ရက်နေ့နောက်ဆုံးထားပြီးအမိပေးပို့ကြဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်အခြေဆိုင်မြန်မာတန်ရုံးကအလုသမားတန်ရာရှိဦးစေရာတင်ဝင်းထင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီကတော့အရင်တော့ကလည်းကျွန်တော်စီကိုအပြီးပြန်ဖို့ရတဲ့သတင်းပို့ထားတဲ့သူတွေရှိပါတယ်ဆက်မဲ့ရက်ကိုတော့ဒီစင်းကောက်ပြီးတော့ရင်ဥယျာဉ်တော်မူတည်ပြီးတော့ပေါ့ပြန်ပြီးတော့ထည့်ပြီးကြီးညာပေးမှာပါသလိုတဲ့တော့ကျွန်တော်လိုက်တာမျိုးဆိုရင်ဒီခိတ္တပြန်တာမျိုးမဟုတ်ပါနဲ့လုံးဝအပြီးပြန်မဲ့သူတွေကိုပဲဥရပေးပြီးတော့လေအဒီဒီပဲစီးရင်ပြို့ပါဆိုပြီးကျွန်တော်တို့ကြီးညာထားပါတယ်ဒီလိုနေမဲ့ရတော့နံပါတ်1ကျွန်တော်တို့တန်ရုံးကိုတတ်မှတ်ထားတဲ့အချက်လက်တွေပေါ့နော် passport made to လို့ဒီနိုင်ငံမှာထုတ်ပေးတဲ့နိုင်ငံသားကမှတ်ပုံတွေလက်မှတ်ပေါ့ ID card ခေါ်တာပေါ့ဒီမှာတော့ပြီးတော့ပြန်လို့တဲ့အကြောင်းရင်းပြီးတော့ကိုရီးယားနိုင်ငံမှာဆက်သွယ်နိုင်တဲ့ဖုန်းနံပါတ်အဲ့ဒါကြီးပေးရပါမယ်တချို့လေလက်မှတ်ဝယ်ပြီးသားလူတွေဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒါတွေတော့တပ်ပုံရိုက်ပြီးတော့ကျွန်တော်တို့စီပို့ပေးဖို့လိုပါတယ်
တောင်ကိုရီးယားကနေပြန်လာမဲ့သူတွေအတွက်ကတော့မြန်မာပြည်ပြည်ဆိုင်ရာလေကြောင်းလိုင်း MAI နဲ့စီစဉ်တာဖြစ်ပြီးလေလက်မှတ်ဝယ်ယူချိန်နဲ့ခံမှန်းချိန်မေလာဆန်းကနေစလို့လေရင်ထွက်ခွာမဲ့ရက်တွေကိုထပ်ကြေညာမှာဖြစ်တယ်လို့တာယုတာဝန်ငန်းကပြောပါတယ်ဒီစီစဉ်ကတော့ဒီကယောဂါဖြစ်နေတဲ့ကာလပြည်ပတွေကိုရောက်ရှိနေပြီးအမှန်တကယ်အခက်အခဲဖြစ်နေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာထောက်ထားသောအဖြစ်အကူအညီပေးတာဖြစ်လို့သက်ဆိုင်ရာတန်ရုံးတွေကိုအမြန်ဆုံးဆက်သွယ်ကြဖို့ကိုလည်းအလုသမားတန်ရာရှိကတိုက်တွန်းပါတယ်
ဟုတ်တယ်နော်ဒီနောက်ဆုံးထားပြီးတော့ကျွန်တော်တန်ရုံးကိုဆက်ပြီးပို့ပေးရပါမယ်တချို့ကတော့ကျွန်တော်တို့အလုသမားတန်ရာရှိစီမှာကျွန်တော်စီမှာပို့ပေးထားတဲ့သူတွေလည်းရှိပါတယ်အဲ့ဒီအားတွေလည်းကျွန်တော်အနေနဲ့ဟိုစာတုံးတပံပြီးဆုံးတဲ့သူတွေလောလောဆယ် extend လုပ်ထားပြီးတော့အပြင်ဒီမှာနေနေတဲ့လူမျိုးတွေအဲ့ဒါမျိုးတွေကိုတော့ကျွန်တော်လည်းဒီ feature ဆီပြပြီးတော့ပြင်ဆင်ပေးလိုက်မှာပါ။ဒီလ3ရက်နေ့မှာစပြီးထွက်နိုင်အောင်တော့ကျွန်တော်တို့ကြိုးစားကြည့်မယ်ခင်ဗျ။ဒီကြောင်းခီးရင်ဒီကြောင်းဒီနဲ့ကြောင်းဒီဆိုတော့ကျွန်တော်တို့အနေနဲ့အဆင်ပြေလို့စီစဉ်ပေးမှာပါ
။ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနောက်မိသားစုတွေမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ကိုလည်းမြန်မာအစိုးရအနေနဲ့စီစဉ်ဆောင်ရွက်နေတဲ့အကြောင်းဧပြီလ28ရက်နေ့နောက်ဆုံးထားပြီးအချက်လက်တွေပေးပို့ပေးကြပါလို့တိုကျိုမြို့အခြေစိုက်မြန်မာတန်ရုံးကစနေနေ့မှာကြေညာပါတယ်။ဂျပန်မှာကတော့အထူးသဖြင့်မိသားစုဝင်တွေနဲ့အလဲပတ်ရောက်လာသူတွေအဓိကပြန်ကြဖို့ဖြစ်တယ်လို့ဂျပန်မြန်မာအသင်းအဖွဲ့ဝင်တူဦးဖြစ်တဲ့ဦးစောမင်းခိုင်ကသူတည်ထားသလောက်ပြောပြပါတယ
်ဒီလူဝန်ကွန်နယ်လာလူတွေကတော့ကြံကျင်လာတော့လောက်ရှိအောင်ဆန္ဒဆိုတာအဓိကမိခိုးတွေပေါ့နော်သူတို့နဲ့ပတ်သက်တဲ့ဒီမိဘဆွေမျိုးသူတို့ခေါ်ထားတဲ့မျိုးတွေရှိတယ်လေတချို့ကဒီမှာပြောင်းလို့လဲချိန်တန်ပြီးပြောင်းလို့လဲဆက်ကဲဖြစ်နေတယ်အဲ့လိုမျိုးတွေတော့အဲ့ဒါတိုင်းမှာတော့တကယ်ကိုတရားဝင်နဲ့လာတဲ့လူပတ်စုံပြနိုင်တဲ့လူဒီစားပြနိုင်တဲ့လူဆိုပြီးရရှိထားတော့လေဒီဝင်တဲ့လူလောက်ပဲညမဲ့သက်ဆိုင်ပဲလို့ထင်ပါလေ
ဒီလိုလူသားချင်းစာနာမှုဆိုင်ရာ Rally Flight တွေနဲ့ပြန်လာသူတွေမြန်မာနိုင်ငံကိုရောက်လာတဲ့အခါမှာလဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတတ်မှတ်ထားတဲ့အတိုင်း Facility Quarantine 21ရက်နဲ့နေအိမ်မှာတိကျခွဲနေထိုင်တဲ့ Home Quarantine 9ရက်စုစုပေါင်း28ရက်တိတက်ခွဲနေကြရမှာလဲဖြစ်ပါတယ်ပြီးခဲ့တဲ့ April 23ရက်နေ့ကကျင်းပခဲ့တဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဖြစ်ဗဟိုကော်မတီစီဝေးဆုံးဖြတ်ချက်အရစင်ကာပူဘန်ကောက်နဲ့ New Delhi မြို့တွေစီကိုသက်ဆိုင်ရာမြန်မာတပ်ရုံးတွေနဲ့ညှိနှိုင်းပြီး Rally Flight တွေအမြန်ဆုံးပြန်တမ်းပေးသွားမှာဖြစ်ကြောင်းနဲ့ခီးစယ်တွေအနေနဲ့သက်ဆိုင်ရာမြန်မာတပ်ရုံးနဲ့ဆက်သွယ်ဆောင်ရွက်ကြဖို့ကိုလည်း MNA မြန်မာမျိုးသားလေကြောင်းလိုင်းက April 25ရက်နေ့စနေနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအများဆုံးနဲ့သေဆုံးမှုအများဆုံးဖြစ်နေတဲ့နယူးယောက်မြို့မှာကိုဗစ် -19 ကူးစက်ပြီးသေဆုံးသွားတဲ့မြန်မာလူမျိုးအနည်းဆုံး18ဦးရှိနေပြီလို့နယူးယောက်မြို့မှာအတိုင်းဝန်က VOA ကိုပြောတဲ့အကြောင်းကိုတင်ပြကြပါတယ်။နယူးယောက်ပြည်နယ်ကမြို့ပေါင်း60ကျော်ရှိတဲ့အထက်စီးပွားရေးအချက်အချာကြတဲ့နယူးယောက်မြို့မှာတော့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေစူးစမ်းလှုပ်ဆောင်နေတဲ့ကြားကပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုထိသိသိသာသာရောကျသွားတာမျိုးမရှိသေးသလိုသောကြောင့်ဒီရက်ထဲမှာလည်းတည်ဆုံးသူပေါင်း440နီးပါးရှိခဲ့တာပါ။နယူးယောက်မြို့ကတည်ဆုံးသွားသူတွေထဲမှာမြန်မာလူမျိုးတွေလည်းပါဝင်ပြီးအခုချိန်ထိအနည်းဆုံး18ဦးရှိသွားပြီလို့ရောဂါကူးစက်နေသူတွေကိုလူမှုကူညီရေးလှုပ်ဆောင်နေတဲ့မတ်ထူးထူးကပြောပြပါတယ်
အဲ့ဒီမှာမှ MS မနေတဲ့လူတွေအဲ့ရဆေးရုံတက်တဲ့လူတွေကအများဆုံးဖြစ်နေတယ်။ဗမာတွေထဲမှာဆိုလည်းအဲ့မှာနေတဲ့လူတွေကအများဆုံးဖြစ်ပြီးတော့ပေဆုံးမှလည်းအဲ့နာလူတွေကပဲအများဆုံးဖြစ်နေပါတယ်။တမယတတင်းထဲမှာဟိုကတွေ့လိုက်ရတာတော့18ယောက်လောက်ရှိမယ်။အဲ့လိုမျိုးလေးတွေရှိရပေါ့နော်။ဒါပေမဲ့ဗမာတိုင်းဝန်ရတဲ့တက်နိုင်တဲ့လောက်အကုန်လုံးဝိုင်းပြီးတော့ကူညီပေးနေပါတယ်
။ညောမျိုးမှာတည်ဆုံးသူအများစုဟာQueens County မှာရှိတဲ့ Amherst ရပ်မှာနေထိုင်ကြသူတွေဖြစ်ပြီးလူနေထူထပ်တဲ့နေရာလေးဖြစ်တာကြောင့်ကူးစက်မှုနှုန်းပိုများနေတာဖြစ်တယ်လို့နယူးယောက်မြို့က COVID-19 ကူးစက်ရောဂါကုသရေးဆရာဝန်ဒေါက်တာဇီယာတက်ကပြောပါတယ်
။ကျွန်တော်သိတဲ့အပိုင်းအရဆိုလို့ရှိရင်တော့9ယောက်လောက်တော့ရှိပါပြီသုံးပါသွားတာပေါ့နော်။ဒါကျွန်တော်သိတဲ့လက်ခံတွေရဲ့အပိုင်းပေါ့နော်။အကုန်လုံးကတော့ဒီ Amherst ကိုခေါ်တဲ့ရပ်ကွက်ပပိုင်းပေါ့နော်။အဲ့ဒီနေရာလေး one of the hotspot ပါပဲ။လူကြီးအရန်ထူထပ်တယ်ဟိုလူပြေုံပေါင်းစုံနေကြတယ်ပေါ့နော်မြန်မာတွေမကောက်ဘူးဝီရောပတ်တိုက်တာအနေချင်းရှိသလိုဒီလက်တင်အမေရိကန်နိုင်ငံလာတဲ့လူကြီးအများစုနေပါတယ်နောက်ထူကဘင်္ဂလားဒေ့ရှ်တို့နေပေါ်လီဆိုအဲ့လိုလူတွေလည်းပေါင်းပြောနေကြတယ်ပေါ့နော်ဆိုတော့လေဒီ MS အရကလူကြီးအရန်ထူထပ်တယ်ပေါ့နော်နောက်ကအင်းတိန်မှာဒီပမာအများစုနေတဲ့ building တစ်ခုရှိတယ်ပေါ့နော်အဲ့ building မှာဆိုရင်ကျွန်တော်ဒီတော့ကအယောက်20လောက်ကူးကြရလို့ပြောတယ်
နယူးယောက်ကတည်ဆုံးသွားတဲ့မြန်မာပြည်တဲကတချို့ဟာနောက်ဆုံးအချိန်ရောက်မှဆေးရုံကိုရောက်သွားတဲ့အဖြစ်မျိုးနဲ့ကြုံခဲ့ရတယ်လို့ COVID-19 နဲ့တည်ဆုံးသွားတဲ့အသက်50ကျော်အရွယ်အမျိုးသားတူရဲ့မိတ်ဆွေမတ်ဆန္ဒကပြောပါတယ်
။သူက COVID နဲ့ဆုံးသွားတာဒီအတိုင်းပဲဒီမှာ subway တွေစီးနေတော့လေ။ဒီ public transportation ကတော့ကူးနိုင်ချီတော့အများဆုံးပေါ့နော်။အိမ်မှာပဲဟိုအနေမကောင်းတာတစ်ပတ်လောက်တော့ရှိပြီတဲ့။ဆိုအဖျားတွေတက်ပေါ့နော်။ချောင်းကြီးဆိုးပေါ့။ဟိုစစ်ကြည့်လိုက်တော့ကိုဗစ်ဆိုတော့အဲ့မှာဆရာဝန်လည်းဟိုမလေးရီးယားဆေးထပ်ပြီးတော့အဲ့ဒါတောက်ပြီးနှစ်ရက်မှာအဲ့လိုစက်ရှူချက်ပြီးတော့အဲ့လိုဖြစ်သွားတာပေါ့။သူကနေရာနဲ့ Amherst ဆိုတော့သိရမလား911ခေါ်ရင်သူကနေဆုံးဆေးရုံ Amherst ကိုပို့ပေးလိုက်တာပေါ့နော်။ဒါပေမဲ့ရောက်တဲ့အချိန်ကသူကတော်တော်နောက်ကျသွားပြီဆိုတော့အောက်ဆီဂျင်တွေကလည်းအရင်ကျသွားပြီနှလုံးကလည်းအဲ့ဒီ ambulance ပေါ်မှာနေကိုရပ်သွားပြီပေါ့။အဲ့လိုဖြစ်သွားတာ။
နယူးယောက်တပြည်နယ်လုံးမှာကိုဗစ် -19 ရှိမရှိစစ်ဆေးပြီးစီးသူပေါင်း 9,800 လောက်ရှိတဲ့အထက် 2,800 ကျော်မှရောဂါကူးစက်ခံရပြီးအခုချိန်ထိသေဆုံးသွားသူ 16,600 ဝန်းကျင်ရှိနေပါတယ်။အဲ့ဒီထဲကမှနယူးယောက်တမြို့ထဲမှာတင်သေဆုံးသူ 11,800 ကျော်ရှိနေပြီလို့နယူးယောက်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
明来了谁မြန်မာတနင်္ဂနွေလုံးမှာရှိတဲ့ဒုခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစာနေပါ။ဒီတစ်ပတ်မှာတော့ COVID-19 ဖြစ်ပွားနေတဲ့အခုလိုချိန်မှာလူတိုင်းဟာရုပ်ပိုင်းဆိုင်ရာနဲ့စီးပွားရေးကဏ္ဍတွေမှာစိန်ခေါ်မှုတွေရှိနေတယ်လို့ပဲစိတ်ပိုင်းဆိုင်ရာမှာလည်းစိုးရိမ်မှုတွေကမြင့်တက်နေပါတယ်။
အခုချိန်မှာတော့ဒီကိုဗစ်ကြောင့်ဟိုအခုအစ်စ်တူတွေဆိုလို့ရှိရင်တော့အဲ့လိုမျိုးလာပြီးတော့ဆွေးနွေးရလို့ပြောလို့ရတာပေါ့နော်။ဒီကောင်ဖြစ်လာတာနဲ့ရင်ကိုများဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်လည်းဟိုရောက်လာကြတာပြောဆိုကြတာများပါတယ်
။ဒါကတော့စိတ်ကူထုံးပညာရှင်ဦးအောင်မင်းသိန်းကကိုဗစ် -19 ရောဂါကူးစက်ဖြစ်ပွားနေချိန်မှာလူတွေခံစားလာရတဲ့စိတ်ကျန်းမာရေးအခြေအနေတွေကိုပြောပြပေးသွားတာပါ။ဒီဆောင်မကိုဇာနီနဲ့အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ
။ဒီ ဆိုအပြင်မှာလည်းတခြားလူတွေဆိုလည်း COVID-19 ကြောင့်အလုပ်တွေဟိုအဆင်မပြေဘူးပေါ့အခုအမမျိုးသားဆိုဆိုလည်းအဲ့လိုမျိုးဖြစ်လာမှာအမဆိုရင်တော့နော်သူလုပ်ငန်းဝင်ကိုထိခိုက်မှာပေါ့အဲပြီးတော့ဟိုအမသားလေးဆိုလို့ရှိရင်လည်းအခုသူကအရင်ကြောက်ပြီးစိတ်ပူတာပေါ့စိတ်ပူကတတိနေလဲနားထောင်တော့လေသူစိတ်ပူလဲကြောက်နေပြီးအခုဟိုအပြင်မှာအကြီးကြီးပြောတဲ့ကလေးကလေသူဆိုလို့ရှိရင်သူဟိုအပြင်ကိုမထွက်ချင်တော့ဘူးဟိုပင်နန်းနေပါလေဆိုလည်းသူမတော်ချင်တာပင်နန်းနေပြောရဲအရင်တော့ဆိုလို့ရှိရင်ပင်နန်းနေမှာပြောရဲအပြင်မှာပြောရဲအဲ့လိုလျှောက်လေရတာပြောတဲ့ကလေးကအခုဆိုရင်အပြင်ကလည်းသူမထွက်ချင်တော့ဘူးအဲ့လိုတခါလေမှညောင်းနေပေါ့နော်နည်းနည်းစောစောစီစီလမ်းချင်းလျှောက်ပြီးမယ်ဟိုစောစောထပြီးတော့လမ်းလျှောက်ပြီးမယ်ပါ냐ဆိုရင်တော့သူကမလျှောက်ချင်တော့ဘူးဒါမတော်ချင်ဘူးကြောက်တယ်ပေါ့အဲသူဟိုအခုကလေတည်းက21ရက်ဆို21ရက်လည်းသူမဝင်ဘူးပေါ့နော်မတော်ချင်ဘူးအဲ့လိုမျိုးပေါ့သူကြောက်တာပေါ့
ရန်ကုန်မြို့မှာနေတဲ့မတ်ချဲ့ကြီးကကြောပြတာပါ။သူမကတချောင်းနှစ်အရွယ်သားလေးရဲ့အပြုမှုနဲ့ပတ်သက်ပြီးတော့လဲစိုးရိမ်ပူပန်နေပါရဲ့။ကျမရင်းနဲ့အာကစားဝန်ကြီးဌာနကတော့ရောဂါပြန့်ပွားတာကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအိမ်ထဲမှာသာနေကြဖို့အကြံပြုချပါရဲ့။အဲ့ဒီလိုအပြင်မထွက်ဘဲအိမ်ထဲအနေကြာလာတဲ့အခါအထူးကြံတာနဲ့စီးပွားရေးအတွက်စိတ်ပြည့်စည်လာကြပါရဲ့။အလုပ်သမားအများစုနဲ့အခြေခံလူတန်းစားတွေမှာတော့သူတို့ရဲ့စာဝတ်နေရေးအတွက်ဝင်ငွေရဖို့အပြင်ထွက်အလုပ်လုပ်နေရသေးပါဦးလင်းအောင်ကကြီးမင်းတဲ့ညစီမှာကြံရည်ရောင်းတဲ့သူတို့ပါသူကမိသားစုအတွက်ရှေ့တန်းကနေဝင်ဝင်ရှာပေးနေရတဲ့သူတို့ဖြစ်ပြီးတခြားအရာတွေချက်သူ့မိသားစုစာဝတ်နေရေးကိုအဓိကစိတ်ပူပန်နေသူပါ
ပတ်ဆိုင်ရမယ့်အလုံးနဲ့ကိုမိသားစုတွေကောင်းမှုမနေထိုင်ရေးအတွက်ပဲကိုစိတ်ဝင်လာတော့ဒါပေမဲ့ကလေးတွေငယ်တော့လေတစ်ဖက်ကပူပင်ရတာပဲဒီရောပါဘူးလေဒါပေမဲ့အင်းကမိန်းမကိုလည်းပြောထားတယ်လေကလေးတွေတော့ဒီကရင်းဆိုင်ဟာငါဒီမှာထွက်ရှာတာငါတောက်တဲ့ထွက်ပြီးတော့ရှာလို့ရတာဟာလည်းလုံလောက်တော့
တချို့လူတွေကတော့သူတို့စိတ်တွေကစိုးရိမ်နေတဲ့ကိစ္စတွေကိုစိတ်ကုထုံပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးလာကြပါတယ်။ Counseling Corner ကစိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ယောဂါကြောင့်လူတွေစိတ်ပူပန်ပြီးလာဆွေးနွေးတာတွေများလာတယ်လို့ပြောပါတယ်
။မင်းမကောင်းဖြစ်လာတာနဲ့တင်ကိုများဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကအင်းနဲ့ဟိုရောက်လာကြတာပြောဆိုကြတာတွေများပါတယ်ဗျ။ဘာသာပြန်ရလဲဆိုတော့အရင်တော့တော့လိုမျိုးအဖွဲအတွက်သူဒီဝန်ထမ်းတွေအတွက်ဆိုတော့အဖွဲတွေကတော့ဟိုအရင်မဆက်တယ်လားဘောဆက်တော့ဆက်တယ်လားတိတ်ပြီးတော့အနာကြောက်ပေါ့အခုဆိုအဲ့လိုမျိုးဝန်ထမ်းတွေအတွက်သူဒီတချို့တမိုင်းဝန်ထမ်းတွေပေါ့နော်သူတို့အတွက်အဖွဲတွေကအဲ့လိုဆက်တယ်လားရှိလာတယ်ပေါ့
ကောင်ဆယ်လင်းကော်နာအရင်ကတော့တည်တံ့တွေးဆောင်ပြီးနှစ်သိမ့်ဆွေးနွေးကြမင်းတာတွေပဲလုပ်ခဲ့ပေမဲ့အခုအချိန်မှာတော့သူတို့ရဲ့ Facebook page ကနေအပတ်စဉ်အင်္ဂါနေ့ည9:00နာရီတိုင်းမှာ live လွှင့်ဆွေးနွေးမှုတွေပြုလုပ်နေပါတယ်။အဲဒီမှာ COVID-19 ကြောင့်လူတွေရဲ့စိုးရိမ်ပူပန်မှုတွေစိတ်ကြကြရာတွေနဲ့စိတ်ဖိစီးတာတွေကိုအကြံပေးဆွေးနွေးမှုတွေပြုလုပ်ပေးနေပါတယ်။စိုးရိမ်ကြောက်ကြနေတဲ့သူတွေအတွက်ဦးအောင်မင်းသိန်းကအခုလိုအကြံပေးထားပါရဲ့
။ကိုယ်စိတ်ဝင်စားတဲ့အရာ၊ကိုယ်လုံနိုင်တဲ့အရာ၊ကိုယ်လုံရင်ဒါမှလုံးလို့ရှိရင်ပျော်သွားတယ်ဆိုတဲ့အရာတွေကိုအဓိကတော့ထားလို့ရှိတယ်ပါပဲဗျအခုဆိုလို့ရှိရင်တော်တော်ပြောဟိုဒီ social distancing ပေါ့နော်ကိုခက်ခော့ခွာနေတဲ့အပြင်လေးတွေကြောင့်မို့လို့ကိုရအိမ်မှာပဲနေတာများလာတဲ့အခါမှာသူကဟိုညဝေးအိမ်ငယ်ပဲတနေကုန်နေလိုက်တာမျိုးလို့အဲအဲ့လိုမျိုးလေးတွေရှိတယ်လေအဲ့တော့ဟိုအဲ့လိုမျိုးမနဲ့မိုးနေလာတာနဲ့ဒီစရာရုံးသွားတဲ့လိုမျိုးပဲဟိုအဝတ်အစားတွေသက်သက်ရှင်ရှင်အဝတ်အစားတွေကြီးဝင်မယ်ဟိုကိုကိုလည်းအဲ့လိုမျိုးဒီစရာဟိုတကူရတဲ့ရှင်လို့ပြီးတော့ပေါ့နော်ဟိုအိမ်မှာအာအလုပ်လုပ်မယ်နောက်ပြီးတော့ဟိုကိုရဲ့အလုပ်အတူတူရှိနေတဲ့လူတွေနဲ့ဟိုတာဝန်ကြီးစိတ်ညစ်လာတယ်ဆိုလို့ရှိရင်ရန်ဖြစ်ကြရရန်ဖြစ်မဲ့အစားပြဿနာဖြစ်မဲ့အစားဟိုလိုမျိုးပေါ့နော်ဒီတယောက်နဲ့တယောက်ခင်းမှကူညီပြီးတော့နားလေမယ်စကားပြောမယ်တော့လုတ်ပြလုတ်ပြီးအတူတူလုပ်မယ်ပေါ့ရုပ်ရှင်ကြည့်ရဆိုရင်တော့မှအတူတူကြည့်ကြတယ်ပေါ့နော်အဲ့လိုမျိုးတွေလုပ်နေတယ်ပေါ့နော
်စိတ်ကြံမာရေးအတွက်ဆေးရုံပြဖို့လိုရတဲ့သူတွေအတွက်ကိုလည်းအစိုးရဆေးရုံတွေရဲ့စိတ်ကြံမာရေးဌာနတွေအခုကြံပြီးဖွင့်ထားပေးတယ်လို့သိရပါတယ်နေပြည်တော်အထွေထွေယောဂကူဆေးရုံကြီးကစိတ်ကြံမာရေးအချို့ကူဆရာဝန်ဖောက်ဖောက်ခဒေါက်တာဆန်းလင်းက
လက်ရှိအချိန်မှာဒုနာရေးအတွက်ရန်ကုန်နဲ့မန္တလေးမှာရှိတဲ့စိတ်ကြံမာရေးဆေးရုံကြီးတွေကလည်းမဆလေးနိုင်ဝန်ဆောင်မှုပေးနေတယ်ဆေးရုံဖွင့်တာလေအဲ့တော့အဲ့ဆေးရုံကြီးတရားလေ helpline ဖုန်းနေဟိုပေးလာပြီးတော့ဟိုသူတတ်မှတ်ထားတဲ့ခြေနေမှာဆက်သွယ်လို့ရတဲ့ဖုန်းနံပါတ်တွေကိုပေးလာတယ်မြန်မာမတဲ society ရတဲ့စိတ်ကျမရေးအဲ့တိုင်းရပြည်နယ်ဒေသအသီးသီးမှာရှိတဲ့ဆရာဝန်တွေရဲ့ဆက်သွယ်နိုင်တဲ့ဖုန်းနံပါတ်တွေကိုစုဆောင်းပြီးတော့ helpline ဖုန်းနံပါတ်တွေကိုတိုင်းဒီပြည်နယ်လိုက်ထုတ်ပြန်ဆေးရုံလိုက်ထုတ်ပြန်ပေးတာပါလေ
ကိုဗစ်19ရဲ့ပတ်သက်ပြီးပြည်အချက်လက်သိရှိလိုသူပြည်သူရဲ့အကြောင်းကျွန်မရင်းနဲ့အာဂတဝန်ကြီးဌာနကဧပြီလ2ရက်ပတ်မှာဟော့လိုင်းနံပါတ်တစ်ခုကိုထုတ်ပြန်ပေးထားပါတယ်။အဲ့ဒီဟော့လိုင်းကိုနေ့စဉ်ဖုန်းခေါ်ဆိုသူ2000ကနေ3000ကြာရှိပါတယ်။အများစုကတော့အင်တာနက်မရတဲ့ဒေတာမှာနေသူရဲ့ဖြစ်ပြီးရောဂါကူးစက်ခံရတာဘယ်နှယောက်ရှိပြီလဲဆိုတာနဲ့ရောဂါကူးစက်ပုံတွေကိုအဓိကမေး
ဆစ်ပင်ရှောင်စခန်းနေနဲ့ကွာရန်တီးစင်တာမှာနေရသူတွေကတော့စိတ်အားငယ်ရနဲ့ယောဂကုသခံရမှာကြောက်တဲ့စိတ်တွေဖိစီးနေကြပါတယ်။သူတို့အတွက်စိတ်ပန်းဆိုင်ရာအထောက်အကူပြုပေးမယ့်ဟော့လိုင်းနံပါတ်တွေကိုလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားထားရေးဝန်ကြီးဌာနကချုပ်ပြန်ချပါတယ်။အဲ့ဒီကိုကိုဗစ်သတင်းတွေကြောင့်အိမ်မပြောတာယောဂကုသခံရမှာကြောက်တာအပြင်းမထွက်တာကြာတော့အထီးကျန်တယ်လို့ခံစားရတာကွာရန်တီးနေစဉ်မှာလိုအပ်တဲ့အချက်တွေနဲ့ကွာရန်တီးဝင်မှုလုံမလို့သိရှင်ကြရတဲ့အတွက်ဆက်ကြများရလို့လူမှုဝန်ထမ်းဦးစီးဌာနကညွှန်ကြားရမှုဒေါ်စုစွေလင်းကပြောပါတယ်။အရှင်ကလူမှုဝန်ထမ်းဦးစီးဌာနရဲ့ဟော်လိုင်းကိုကွာရန်တီးနဲ့ IDV ရဲ့အတွက်ပဲရည်ရွယ်ခဲ့ပေမယ့်အခုတော့ပြင်ပကပြည်သူတွေပါလက်ခံဆွေးနွေးပေးနေပါတယ်။အခုလိုဟော်လိုင်းနံပါတ်တွေနဲ့တိုင်ပင်ဆွေးနွေးနိုင်မယ့်ဖုန်းနံပါတ်တွေကိုထုတ်ပြန်ပေးထားပေးမယ်လဲ IDV တွေကွာရန်တီးမှာရောက်ရှိနေသူတွေနဲ့ပြည်သူအများစုကတော့တတိပြုမိပုံမပေါ်ပါဘူး။ဒီကျင်းသားမျိုးနဲ့ဂျော်မဆတ်စစ်ပေရှောင်စကန်ကတာဝန်ခံဒေါ်ဘောမျောကအ
ဲ့လိုမျိုးတွေပြီးတော့ဘာမှမရှိဘူးကျမတို့ဒီစိုးရိမ်မှုချော့ချော့မှုဆိုပြီးမှအဲဘယ်အစိုးရဌာနမဆိုဘယ်အဖွဲ့အစည်းမဆိုအဲ့လိုမျိုးလားဟိုဟာအတိအမြင်ဖွင့်ပေးတဲ့ဟာတော့မရှိဘူးပြီးတော့အခုဟိုအစိုးရအနေနဲ့ကလည်းဟိုပြည်သူတွေကိုထောက်ပံ့တယ်ဆိုတဲ့ဟာရှိတယ်ဒါပေမဲ့ IDV ကြီးကတော့လုံးဝမပါအဲ့အတွက်ကြောင့် IDB ဒီသူများအတွက်ဆိုတော့အဲ့ဒီမှာလည်းနည်းနည်းစိတ်ကြည့်ခိုင်မှုကဩကျမတို့ကမြန်မာနိုင်ငံအစိုးရနဲ့မဆိုင်တော့တဲ့ပြည်သူတွေလားပေါ့အဲ့လိုမျိုးနည်းနည်းစိတ်ကြည့်ခိုင်မှုတော့ပူရှိသွားတယ်လို့မြင်ရပါတယ်အဲ့ဒါတော့ဒီလောက်ဟိုအခြေအနေကပူပြီးတရက်တစ်တရက်ဆိုးလာတယ်လို့ဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဒီ IDB ကဲအတွက်ကောဒီကာကွယ်မှုတဘောကာကွယ်မှုစိုးရင်ပူပန်မှုရှော့ချမှုကဒီအစိုးရအနေနဲ့ရောဟို CSO အနေနဲ့ကောကျမတို့ဒီ IDB တွေအတက်ဘလူဘာရီစီမံကင်းဘလူများရှိနေပြီလဲပေါ့အဲ့ဒါမျိုးတွေတော့ကျမတို့သိချင်တယ
်ကျမရင်းနဲ့အာကသဝန်ကြီးဌာနရဲ့ April 22ရက်နေ့ကြေညာထားချက်အရတော့ကွာရန်တီးနေထိုင်သူဟာ 4,300 ကျော်ရှိနေပါတယ်ကိုနေဗလာကိုဒိုးတန်အစီအစဉ်ကဆက်သွယ်ခြင်းမှာတော့သူဟာကမာရွတ်မြို့နယ်ပြည်လန်အမရာဆောင်ကွာရန်တီးစခန်းကိုရောက်တာ၄ရက်မြောက်နေ့ရှိနေပြီလို့ဆိုပါတယ်။သူကစိတ်ပန်းဆိုင်ရာဆွေးနွေးတိုင်ပင်မှုအခုလိုဖုန်းခေါ်ဆိုနိုင်နေဆိုရာတွေကိုစရောက်တဲ့နေ့ကနေဒီနေ့အထိမကြားမိသေးဘူးလို့ပြောပါတယ်
။တကယ်လို့လိုအပ်တယ်ကျမရဲ့အပေါ်ရီယာကခုစအကူစီမှာဆိုရင်ရောက်ပါရင်ရောက်တဲ့ခါကဆိုရင်ဒီကတကုတ်ဒီရှိနေရဆလေးမီရဆိုရင်ဒီလိုမျိုးဖြစ်နေစိတ်ဆင်းရဲနေရတယ်သူတို့စိတ်ကြီးပြန်ပြီးပြန်လာရအောင်ခုအချိန်နဲ့ပြန်ပြီးတော့ကိုဒီမှာမောင်မိသားစုချင်းပြန်ပြေးမဖို့တော့မှတင်းလို့ကြောက်ဟိုလူကစိတ်ညစ်နေရဆိုလေဒီစိတ်ပိုင်းဆိုင်ရာစတောင်းမဖြစ်တဲ့နယ်တင်းလို့ကြောက်မိလူလေးကပြန်ပြေးမလို့ဟိုအချိန်မပြေဘူးတော့ကိုကိုတော်မင်းအနေနဲ့စတောင်းပြန်လုပ်နေရတယ်ပါအဲ့လိုမျိုးဒီလိုမျိုးဟိုစိတ်ကိုပြန်ရမယ်ဟိုတမ်းမဆွေးနွေးရတယ်ဟိုဒီလိုမျိုးကြီးရဲ့ကောဆက်တာပုံစံမျိုးလေးလုပ်ပြရတယ်ဆိုတော့အများကြီးအဆင်ပြေတယ်အဲ့ဒါတွေကိုဒီ volunteer တွေကလည်းတစ်ဆင့်ပေါ့နော်ဒီလိုတော့ဒီလို camp ကိုကျူးဝင်နေလူတွေဒါအတိပေးတင်နေချင်တယ်ပေါ့နော်ဒီကျူးဝင်နေလူတွေကအများများကအခန်းထဲမှာတဲ့နေရာ information တွေဒီ media online တခုပါပဲကျွန်တော်စီပြီးမဲ့ media တခုပုံစံမျိုးဖြစ်နေပါတော့အဓိကတော့ဟို online ကနေပြီးတော့လည်းဟိုအစိုးရပေးစီရတယ်ဆိုကျွန်မရေးပေးစီရတယ်ဒါမျိုးကိုလည်းကြည်ညာပေးတယ်ချင်တယ်အဲ့ဒါမှကျွန်တော်ကသိအောင်ပေါ့နော်
ဒေါ်တန်အစီအစဉ်ကိုနားဆင်နေသူတွေအနေနဲ့စိတ်ပိုင်းဆိုင်ရာဆွေးနွေးတိုင်ပင်တာတွေလိုအပ်တယ်ဆိုရင်တော့လူမှုဝန်ထမ်းဦးစီးဌာနကထုတ်ပြန်ထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဖုန်းနံပါတ်တွေနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ကထုတ်ပြန်ထားတဲ့ဖုန်းနံပါတ်တွေကိုတော့ဒေါ်တန် page မှာဝင်ရောက်ကြည့်ရှုပြီးအခမဲ့ဆက်သွယ်မေးမြန်းနိုင်ပါတယ်ရှင်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်သတင်းတောက်အေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒို့အတန်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့တန် Season ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမဲကျန်တဲ့မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတော့ COVID-19 ရေဝအခြေအနေအရထုတ်လွှင့်ပေးနေကြတရရလေးလမ်းစီစဉ်စာတင်ဆက်ပေးသောမယ်စီရင်နေဆွေးနွေးခန်းစီစဉ်မှုထုတ်လွှင့်ပေးသောမှာဖြစ်ပါတယ်။ဒီနေ့စီစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်ထပ်ဆင့်ကျုံနေရတဲ့ဒုက္ခတွေနဲ့ပတ်သက်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တော်တုံမေလူ့ခွင့်ရေးလှရှားသူညီမြချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဆက်သွယ်မင်းမြန်တင်ပြထားပါတယ်ခင်ဗျာ။ဒီနေ့ဆွေးနွေးမှာတော့ COVID-19 ကာယောဂါနဲ့ကျင်းပတဲ့အချိန်မှာလက်နက်ကင်ပြည့်ဖက်တွေအချိန်မလျှော့နိုင်တဲ့ဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှာပါစစ်ပွဲတွေကြားမှာအရသာတွေပါမျိုးစားရင်းဖြစ်နေရတဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကျင်းပနိုင်တဲ့အကျိုးဆက်တွေနဲ့ဒါတွေကိုဘယ်လိုဟန်တားနိုင်မယ်နည်းလမ်းတွေရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမင်းလူခွေရေးလှရှားသူညီမကြီးမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဖိတ်ခေါ်ထားပါတယ်ဒေါက်တာမင်းဦးအောင်မျိုးမင်းမင်္ဂလာပါခင်ဗျာ
လာပါ
ဗျာ။ Okay ပါ။ပထမတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့စစ်ချိန်တိုးလာနေတဲ့ကိစ္စပါ။တကွာလုံးကတ်ဆိုင်နေတဲ့အချိန်မှာပဲစစ်ပွဲတွေအချိန်မလျှော့နိုင်တဲ့အပြင်တိုးလာနေရတာကဘာကြောင့်များလဲ။ဒီချိန်ဟာအခွင့်ကောင်းလို့များယူဆပြီးတော့တိုက်နေကြတာလား။ဒေါက်တာမေအမြင်အရင်ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ပါရှင်။ကျွန်တော်အနေနဲ့တော့ဒါကိုဘယ်လိုမြင်လဲဆိုလို့ရှိရင်ဒီကျွန်တော်တို့အစီအစဉ်ရဲ့အတန်းများနဲ့ဒါဆက်နေမှုဖြစ်ပါလေရှင်။ဆိုတော့ဒီရမိုင်းပြည်နယ်မှာ COVID-19 ဖြစ်တာမှမဟုတ်ပါဘူး။ကျွန်တော်တို့ကဒီပြီးတော့ဒီချင်းချင်းရေးရနေပြီးတော့တိုင်းရင်းသားများရဲ့ဖြစ်တဲ့ပုံကိုသိမှတ်ပြုပြီးလို့ရှိရင်အစိုးရကညောင်းဝင်ပြီးတော့ဒီချင်းချင်းရေးစကားဝိုင်းတဲ့နိုင်ငံရေးစကားဝိုင်းတဲ့မှာနေပြီးတော့တိုင်းရင်းသားများနဲ့ပတ်သက်လို့အပေါင်းပါဝင်လာအောင်ဒီလိုမျိုးကြိုးပမ်းအားဖြင့်ဆိုပြီးကျမတို့ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းကြောင့်လို့ရှိရင်လက်တွေ့မှာတည်ပြီးတော့ဆိုင်ရနေတဲ့တောင်းကိုလည်းလည်းပြန်ရှုခဲ့တယ်။ဒီ COVID-19 ကနေပြီးတော့ဒီရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေမရှိရနိုင်တဲ့အကြောင်းရင်းသားလည်းပဲကျမတို့ရပြည်ခန့်ရစီရတိုင်းကတော့ပြည်ခန့်ရစီရဆောင်ရွက်ကြတဲ့ကျင်ညာကြတဲ့အခါမှာဒီလိုရခိုင်ပြည်နယ်ပါဝင်ခြင်းမရှိခဲ့ပါဘူး။ကျွန်တော်ရခိုင်ပြည်နယ်ပါဝင်ခြင်းမရှိခဲ့တာကြောင့်လည်းပဲဒီတိုက်ပွဲတွေဆက်လက်ပြင်းထန်ဆက်ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ဒီတိုက်ပွဲတွေကြားထဲမှာတစ်ဖြစ်တည်ပြီးတော့ဒီပြစ်မဲ့ဒီမှာကြောက်ရွံ့နေကြတာအခုဆိုလို့ရှိရင်ကျွန်တော်တို့ depression ဝန်တန်းအထိအဲကြီးလာနေအောင်ဒီမှာကျွန်တော်တို့ impotent ဆိုရင်ဆိုပြနေရတယ် impotent ဆိုင်ကောက်ခွေရနေကြတယ်။နောက်ကနေပြီးတော့ဒီအလိုက်အန်တီဘက်ကကြားထဲမှာလူတို့ကနေပြီးတော့ COVID-19 နဲ့ပတ်သက်ပြီးတော့ဘလုံးမနေပြီးတော့ဒီအချက်လက်တွေကိုမရရှိနိုင်သလိုကောက်ခွေမှုအော်တားဆီးမှုအခြေအနေတွေတို့မှမရှိပါဘူး။အဲ့မှာ stay home ဆိုလို့ရှိရင်လည်း stay home နေမယ့်အိမ်မရှိသလိုနေပြီးတော့ဒီ social distancing တွေနေပြီးတော့တို့ဒီအခက်အခဲတွေရဲ့မှာနေပြီးတော့ဒီ testing တွေနေနေရတဲ့ခါကျလို့ရှိရင် COVID-19 ကဝေးနေတဲ့ပတ်သက်ပြီးတော့ဘလုံးမအခြေအနေမပြည့်တဲ့အတွက်ကြောင့်မလို့ ဒီစစ်ကိုယာယီရက်စားဖို့ဒီတဲ့ပြည်ကိုယာယီရက်စားဖို့ပြတော်ကိုစေလို့တင်နေရောနိုင်ငံသူနိုင်ငံသားတယောက်နေနဲ့ဝချင်းချင်းဆွေးနွေးပြောဆိုပေမဲ့ဒါအခုလက်ရှိချိန်မှာတော့ဒီအစိုးရရဲ့ထုတ်ပြန်ချက်တွေကြောင့်နိုင်ငံသားရေးဝန်ကြီးဌာနရောနိုင်ငံလုံးတိုင်းပိုင်းဆိုင်ရာရုံးကထုတ်ပြန်တဲ့စာရင်းကြောင့်ဒီပြောကျွန်တော်တို့အတော့ကိုစိတ်မကောင်းဖွယ်ရဖြစ်နေတဲ့အခြေအနေပါ
โอเคอู้อมยูมิอมยอกเนี่ยทีละกะยอกาที่ขึ้นนี่ในเฉยเมื่อมาไตปวยก็โหย่อตัวพอนินๆตาๆปูปิ้วเรามาโตลาเนี่ยราก็อธิกะบาจอกหนูเนี่ยต้องตัดมีแล้วครับ
อะคุโลเมซิปวยนี่แท้ขึ้นนี่น่ะตีเนี่ยสิเนาะเราเย็นตาเสียก้าวมาบาจอกเลยตัวโควิด19ฮะกะปะกะยอกาดาวโตนานผู้ด้วยกะบาลงชู้ซานี่ก็แล้วจังหวะดีกาละอะทีมาซิปวยอยู่ยัดแท้มาสิเราเราไม่ทราบหรอกกะบาคุณธรรมกะอะทีตีมุจิโคไรก็ကဘာလုံးမှာရှိတဲ့စစ်ပွဲတွေရက်တက်မှာဒီအဲဒီစစ်ပွဲတွေအစကျွန်တော်တို့ဒီလိုမျိုးကိုဗစ် -19 ကိုတော့ကျွန်တော်တို့ပို့ပြီးတော့ဟောတာတွန်းလှန်ကြပါဆိုပြောထားတယ်ဒါကိုဗစ် -19 ရဲ့အောက်မှာတာမန်လူဒုက္ခရောက်ပြီးစစ်ပွဲတင်းကပြည်သူတွေကပို့ပြီးတော့ဒုက္ခရောက်နိုင်ပါတယ်အခုကျွန်တော်တို့ဆိုရင်ဒီဒီဖိုင်ဒေတာနဲ့ဒီချင်းပြည်မှာရှိတဲ့လူတွေမှာအင်တာနက်ဖြတ်ထားတဲ့အတွက်ခုနဆရာမဒေါက်တာမေပြောသလိုတည်င်းနေမရဘူးဒီကြားထဲမှာပို့ပြီးတော့ဆိုတာကအဲ့ပွဲတွေဖုတ်ဖြစ်နေတဲ့အတွက်တို့မှာနော်ကိုဗစ်ကိုလည်းကြောက်ရ၊ဘုံဒီလည်းကြောက်ရ၊တနတ်လည်းကြောက်ရ၊နောက်စားနေကပျောက်ပျောက်မှလည်းကြောက်ရ။ပုံမှုတော့ဆင်းနေချင်နေလူကြောက်နေပါလား။ဘာကြောင့်ဖြစ်ရလဲပြန်ကြည့်မယ်ဆိုရင်ဒါကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီစစ်ပွဲမှာပါဝင်နေတော့ဘက်အားလုံးကပြည်သူလူထုအကျိုးကိုကျွန်တော်သိချာတကယ်ကိုအာရုံမစိုက်ဘူးသာပေါ်ပေါက်နေပါလား။ဘာကြောင့်လဲဆိုတော့လူသားအားလုံးကိုဒုက္ခပေးနေကိုဗစ် -19 ရဲ့ကာလချိန်မှာပို့ပြီးတော့ဆိုးဝါးနိုင်နေသူတွေရှိတယ်။အဲဒီလူတွေကိုယာယီကူညီနိုင်ဖို့အတွက်ကတော့လုံးလုံးပဲအကြည့်ဆက်ရစေတာစစ်ပွဲတွေရက်တက်သမားသာသူတို့မှာကျမ်းမာရေးအတွက်နေနိုင်တယ်။ဉာဏ်ဤဒေတာဒီမှာကိုယ်အိမ်တမဘောကိုပြန်ပြီးတော့ကျုံနေနိုင်တယ်။ကူးဆက်နိုင်တဲ့အခြေအနေမျိုးအရန်ကြီးတဲ့ ITB စကန်တို့လိုဒုက္ခသည်စကန်မှာနေစရာမလိုတဲ့အတွက်ခုန Rich လို့ခေါ်တဲ့ကျွန်တော် NDA ဘူးမလျှော့ချနိုင်ဘူး။အဲ့ဒါကိုမစဉ်းစားဘဲနဲ့နော်အတ္တတွေခုနတော့ကိုယ့်ရဲ့လူချင်းတဲ့စန္ဒတွေအနိုင်ကျင်းတဲ့စိတ်တွေကအကြီးကပုံမှန်နေတဲ့အကြောင်းမလို့ပထမဦးဆုံးဒါမျိုးဒီမျိုးအခြေအနေ COVID-19 ကာလမှာအစိုးအကောင့်ဘက်ကမယူနဲ့အစိုးဘက်ကသွားနေတယ်ပဲကျွန်တော်ဖောက်ချက်ချ
ကိုဗစ် -19 ကာယောကနဲ့ကြုံရတဲ့အချိန်မှာကမ္ဘာတော်မှာအပြစ်ရကြပါဆိုပြီးကုလသမဂ္ဂအတွင်းမှချုပ်ကတိုက်တွန်းထားတယ်လို့ပဲမြန်မာနိုင်ငံမှာတိုက်ပွဲတွေရပ်ဖို့ဆိုပြီးတာတမန်တွေလည်းမကြသေးခင်ကပဲဆိုပြီးတောင်းဆိုထားတာရှိပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေကတော့ပုံပြေတော့မှပြင်းထန်လာနေတဲ့နေရာမှာဒီတစ်ပတ်ထဲမှာဆိုရင်စစောကပြောတယ်လို့ပဲဒရိုချိုကမြန်မာရင်မောင်းတယောက်ဘသူ့လက်ချက်မှမသိတည်ခဲ့ရတယ်။ဟိုနောက်ဆက်တွဲအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်မှာအရသာရဲ့တည်ရွတ်ထိဖြစ်ရတယ်။ဆိုတော့ဒါတွေကနောက်ဆက်တွဲရေရိုးရေရှိဘလူးကျူးစတဲ့ကျောင်းအနိုင်တယ်လို့များသုံးသပ်မိတယ်လေတော်ထုတ်မိခင်ဗျာ
အဒီရေတော်မာရောက်ရှင်မာရောက်နေပြီးတော့ဒီအကျိုးဆက်တွေအနေနဲ့ကောင်းတဲ့အကျိုးဆက်တော့ဘလို့မှမဖြစ်နိုင်ပါဘူးရှင်ဒီထက်ဆိုးရွားတဲ့အခြေအနေတွေပိုပြီးတော့ဖြစ်လာနိုင်တယ်ခက်ပြီးတဲ့အခြေအနေအနေပြီးတော့အခုမှအခုအခြေအနေမှာနေပြီးတော့ပိုပြီးတော့ဒီတက်ခွဲတွေပြင်းထန်လာနေတာကြောင့်အနှူးနှစ်ဖက်အနေနဲ့ဒီတက်ခွဲအထဲမှာပါဝင်နေကြတဲ့အခွင့်အရေးနှူးနှစ်ဖက်အနေနဲ့ပိုပြီးတော့တင်းမာတဲ့အခြေအနေဖြစ်လာနိုင်ပါတယ်
โอเคကိုအောင်မျိုးမရောခင်ဗျာအခုဆိုရင် WHO မြန်မာရေမောင်းတည်ရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းအာရုံစိုက်လာပါတယ်တကယ်ကုလသမဂ္ဂလည်းမကပါဘူးလူခွင့်ဖွဲ့စည်းအရက်ပဲဖွဲ့စည်းတွေကလည်းစုံစမ်းဖော်ထုတ်ပြီးတော့တာဝန်ရှိတဲ့သူတွေကိုအရေးယူပြီးဖို့ဆိုတာမျိုးတွေတောင်းဆိုလာရတယ်ရှိနေပါတယ်ဆိုတော့ဒီလိုမျိုးနောက်ဆက်တွဲပြည်ရင်းပြည်ပါကဖိအားတွေတိုးလာတာမျိုးတွေပါဝင်ပေါ့လေနောက်ဆက်တွဲဘလို့အကျိုးဆက်တွေကျောနိုင်တယ်လို့များခံမှန်းထားတယ်လေကော်မျိုးမင်
းနောက်ဆက်တွဲအကျိုးဆက်ကတော့စဉ်းစားမယ်ဆိုရင်တော့ဘယ်ဟာမှကောင်းသောအကျိုးဆက်ဖြစ်မှာမဟုတ်အကျိုးဆက်ဆိုးကျိုးတွေပဲဖြစ်မှာပါခုနကျမတော်သူမိပြောသလိုအိတသက်ဟိုကျွန်တော်တို့ဒုက္ခရောက်မယ်ဟာဒါလေးဖြစ်တဲ့ဒုက္ခရောက်မှာကတော့ဒီတိုင်းဒီသနဲ့အဲ့နော်စစ်ပွဲအတွင်းမှာရှိတဲ့လူတွေရန်ဒုက္ခရောက်မယ်ဒါမျိုးဆက်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့မှာပို့ပြီးတော့နော်ကြီးလန့်သာစားတဲ့ဘဝပို့ပြီးတော့ဆိုးလာနောက်တစ်ခုပို့ဆိုးတာကတစ်ခါမျိုးသမီးသက်တမ်းများကြီးလေပြီးတော့ကိုဗစ်ဆိုတဲ့ရောဂါပိုးကိုတွန်းလှန်နေတဲ့အချိန်မှာလူတွေအားရမဆိုင်နိုင်တဲ့အချိန်မှာသမီးသက်တမ်းများတော့ဒီလိုဒုက္ခပေးဖို့အဲ့လိုများတုတ်ပြီးကြတော့ကျွန်တော်စဉ်းစားပြီးအဲ့ဒါတွေကကျွန်တော်စဉ်းစားချက်ပါဘာဖြစ်လာနိုင်လဲဆိုရင်အခုလိုမျိုးကျွန်တော်တို့ဒီလူတို့အရက်သားတွေတိုက်ခိုက်တာပဲဖြစ်ပါစေဒီခုနကကျမ်းမာရေးဝန်ထမ်းပါတဲ့ရင်းနဲ့ရင်းကိုတိုက်ခိုက်တာပဲဖြစ်ပါစေဒါကဘာလဲဆိုရင်ကျွန်တော်တို့ဂျီနီဗာကွန်ဗင်းရှင်းကိုခေါ်တဲ့စစ်ချွေးဆိုင်ရာသဘောတူစာချုပ်မှာပါတယ်ချင်ဒါကအတိအလင်းချိုးဖောက်တာဖြစ်ပါတယ်အဲ့ဒီအတိအလင်းချိုးဖောက်ချက်ကဘာဖြစ်လဲဆိုတော့ကြီးမားသောရာဇဝတ်မှုကိုကျွန်တော်သတ်မှတ်တာဒါတာမန်လူတွေချိုးဖောက်မှုမဟုတ်ဘူးဘာခိုင်းလို့ပေါ်လေစစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်မှုဖြစ်မြန်မာနိုင်ငံကိုယ်တိုင်ကအခုချိန်ထိကျွန်တော်တို့ဒီလိုမျိုးဂျီလိုဆိုင်တို့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုပြီးတော့ဆွဆွဲနေတဲ့အမှုကအခုလည်းမပြီးသေးဘူးကျွန်တော်တို့ ICJ International Court of Justice မှာတရားရင်ဆိုင်နေရတော့နာမည် generate ကြလို့ရှိရင်ဒါနဲ့ပတ်သက်တော့ဘာတွေလှုပ်ဆောင်နေပါလဲဆိုတော့ဒီဟိုကျွန်တော်တို့ temporary measurement ဆိုတဲ့အမှုမျိုးပေါ့နော်ကြားချက်လှုပ်ဆောင်ပြရတဲ့ချက်ကိုမြန်မာနိုင်ငံပြန်ပြီးပြပြလို့ရှိတယ်ကဘာတော့အဆောင်ကြည့်ဘာလို့များလုံးလဲဘာလို့များတိုးတက်မှာပျော်လင့်နေချိန်မှာအခုလိုမျိုးလူခွေချိုးဖောက်မှုတွေအဆုံးသဖြင့်စစ်ပွဲဆိုင်ရာရာဇဝတ်မှုတွေဆက်လက်ချိုးဖောက်နေတဲ့ဆိုတဲ့အချက်ကကျွန်တော်တို့တိုင်းပြည်ကတစ်ဖက်ကဘယ်လောက်ထိဒါတွေမချိုးဖောက်ဘူးပြောပြီးထောက်ပြစရာအချက်ဖြစ်သွားပြီနိုင်ငံသားကလည်းပုံတော့တက်တည်ပြနေတာဖြစ်သွားပြီဒီလိုဘယ်လောက်ပြောဒီမှာဖြစ်နေတာပဲဒါကြောင့်မို့ဒီကပုံတော့ဟိုအရေးကြီးဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်ဆိုရင်စိတ်ဓာတ်မျိုးကကုလသမဂ္ဂပါဝင်နိုင်ငံကဖွဲ့မှာပုံပြီးတော့ပြောစရာဖြစ်လာသလိုပုံပြီးတော့ဆက်လက်လုပ်ဆောင်မှုတွန်းအားပေးတဲ့သဘောမျိုးဖြစ်ပြီးအဲတော့နိုင်ငံသားစာမျက်နှာမှာလည်းကျွန်တော်တို့ကြည့်လို့မကောင်းဘူးအစိုးဆုံးကကျွန်တော်ပြောတရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေကိုခေါ်တဲ့ justice တိုင်းဒီမှာဘလို့မှမရှိဘူးဆိုတော့ကျွန်တော်တို့ဖြစ်နိုင်အခုချိန်ထိကျွန်တော်တို့မှာဒီပိုင်ရှင်တို့ကိစ္စဖြေရှင်းလို့မရပိုင်ရှင်မဲ့ကျွန်တော်တို့ဒိန်းဒီဝိစီကွာပြီးတဲ့ဖြစ်သွားပိုင်ရှင်မဲ့ကြီးစံပိုင်ရှင်မဲ့ကြီးစံကုန်ဖြစ်ပိုင်ရှင်မဲ့လက်နက်ကြီးပေါ်လာတယ်အဲ့တော့ဒီမှာမပေါ်ထုတ်နိုင်ဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့နိုင်ငံထဲမှာရှိတဲ့ရာဇဝတ်မှုလူခွေချိုးဖောက်မှုတော့မင်းတို့တိုင်းပြည်ရန်ရရမပေါ်ထုတ်နိုင်တဲ့အတွက်နိုင်ငံတကာရန်ရရအရေးယူဖို့လိုအပ်တယ်။နော်နိုင်ငံတကာမက်ကနီစင်တွေပုံဖို့လိုအပ်တယ်ဆိုရဲအရင်တော့ထောက်ပြထားတဲ့အချက်ကပို့ပြီးတော့ခိုင်မာသွားမှာဖြစ်ပါတယ်။အဲ့တော့ရှင်းဆက်ပြီးတော့တန်ကြီးတမန်ကြီးရရပဲပြောစီလူခွေရေးကိစ္စမှာပြောစီနိုင်ငံတကာတရားရေးခုံရုံးတွေမှာပဲပြောစီကျွန်တော်တို့ခုနကတော့မရှိပါဘူးမလုပ်ခဲ့ပါဘူးတို့တက်လာပါပြောဖို့အတွက်ဒီချက်ကအရင်ကြီးကိုမျက်နှာကိုလက်ပြီးနဲ့ထိုးလိုက်လို့ဖြစ်သွားနိုင်တာသိကြပါလားဘယ်လိုမှတန်ကင်းတမာလေးမကောင်းနိုင်ပါဘူ
းဟုတ်ကဲ့ဒီနေ့မှတစ်ခုမေးချင်ရှေ့ကခုကိစ္စရဲ့နှစ်ပတ်သက်လို့နိုင်ငံတကာဖိအားတွေကြုံလာနိုင်တယ်စောစောကပြောသလို ICJ မှာလည်းလက်တလုံးအမှုခင်းဖြစ်ရှင်းနေရတယ်ရှိတယ်ဆိုပေမဲ့လည်းအခုနောက်ဆုံးဖြစ်ရတဲ့နှစ်ပတ်သက်လို့ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒီဒီပါတဲ့ထုတ်ပြန်တဲ့ချင်းချင်းချက်ထဲမှာဆိုရင်တော့ဒီအေးရခိုင်လက်နက်ကန်အဖွဲ့ပေါ်မှာအပြစ်တင်တာရှိပါတယ်ဒီလိုဆိုတော့နိုင်ငံကပြောလာဆိုလာမယ်ဆိုရင်တော့မှာပဲဒါအစိုးရနဲ့တက်မလို့ရမဟုတ်ဘူးအစိုးရဆန့်ကျင်နေတဲ့လက်နက်ကန်အဖွဲ့တွေရောက်ဆိုပြီးထုတ်ပြန်မယ်ဆိုရင်တော့ထုတ်ပြန်နိုင်စရာအကြောင်းမျိုးမရှိနိုင်ဘူးလားကော်မျိုးမင
်းဒီလိုမျိုးကကိုယ့်စက်ကိုပူနိုင်တယ်ဒီကိစ္စကိုငါတို့တိုင်းပြည်တွင်းမှာပဲဖြေရှင်းလို့ရတယ်ဆိုတဲ့စိတ်ထားမျိုးနဲ့စဉ်းစားရင်တော့โอเคဒီကျူးလွန်ကျူးလွန်ငါတို့ကတော့ကာွယ်ပေးမယ်ဘာမှပြဿနာတက်စရာမရှိဘူးဆိုတဲ့ပုံစံမျိုးရပါတယ်ဒါအတွေးကြိမ်တာပါကျွန်တော်တို့ဒီကိစ္စတွေကအခုဆိုလို့ရှိရင်မြန်မာနိုင်ငံကြီးလို့ပြောပေးမယ်ဒါကမ္ဘာကြီးရာဖြစ်လာတော့ကမ္ဘာခုံရုံကြီးဖြစ်လာတော့ခြေမျိုးဖြစ်လာတယ်အဲတော့ခုနလိုမျိုးကိုယ့်ဆက်ကိုကိုယ်နေအောင်ကမယ်ပြောလို့မရဘူးကနေဆက်ကကျွန်တော်တို့မြန်မာဆက်ပေါ့ဒီ GY ဆက်မှာကနေမှာမဟုတ်ပြနိုင်ငံသားစင်မြင့်ပေါ်မှာကနေရတဲ့ကိစ္စအဲတော့အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကခုနပြောသလိုကာွယ်ပေးမယ်ဒါမဲ့တိကျတဲ့စုံစမ်းမှုမလုပ်ဆောင်ဘူးရှင်ခုနကျွန်တော်ပြောခဲ့သလို တွေနိုင်ငံတကာအဲစုံစမ်းစစ်ဆေးမှုကိစ္စတွေတောင်းဆိုမှုအတန်းကြီးပုံစံများလာမယ်ကျေလို့ဒါအောင်လက်မခံဘူးဆိုနိုင်ငံမဲ့ပူပေါင်းဆောင်ရွက်မှုရှိဘူးဆိုရဲထောက်ပြတာနဲ့ပုံများလာမယ်တချင်းကဘာဖြစ်လာလဲဆိုတော့ဆွေးနွေးနေကြတဲ့နိုင်ငံမြန်မာနိုင်ငံကိုဘယ်လိုမျိုးကျွန်တော်တို့နိုင်ငံကအားနဲ့စီအားပေးမလဲဆိုရဲစီအားပေးမှုစမ်းရှင်းဖို့မျိုးမျိုး international pressure လို့ခေါ်နေမှာပြာအဲ့ဒီနိုင်ငံကိုသွားမဲ့နိုင်ငံပုံစံများလာတယ်ဆိုတော့အခုဆိုလို့ရှိရင်ဒီ COVID-19 ဖြစ်လာပြီဆိုရင်မြန်မာနိုင်ငံကသူ့လက်သူ့ချီနဲ့ဘလို့မှကာကွယ်မှုမျိုးအတွက်နိုင်ငံကအကူအညီကိုလက်ခံရတာရှိတာကမ္ဘာပံငွေထုတ်ကြီးရတယ်ရှိလာတယ်ပြည်ုပ်ဆိုးရကလည်းကူညီမယ်ဆိုတာပြောတာရှိလာတယ်တခြားသောနိုင်ငံကြီး EU တို့ဘာတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ကူညီပေးမယ်ဆိုတာရှိလာပါတယ်အဲ့ဒါဘာပြောလဲဆိုတော့တနိုင်ငံနဲ့မလို့ကမ္ဘာနိုင်ငံကရဲ့အကူအညီကိုယူရတယ်နိုင်ငံကနဲ့ပူးပေါင်းဆောင်ရရတယ်ဒါပေမဲ့အဲ့လိုပူးပေါင်းဆောင်ရမှုကိစ္စမှာကိုကငွေချေးရဲ့ကူညီနဲ့နော်နီးတင်ရပိုင်းကူညီကိုယူရုံနဲ့မကဘဲနဲ့ပေးတင်သောနိုင်ငံဖြစ်ပါတယ်လို့လက်ခံထားမှုအတွက်နိုင်ငံကလည်းပြန်လို့ကြည့်ပါတယ်အဲ့တော့တကယ်လို့များကျွန်တော်တို့ကနိုင်ငံကနဲ့ပူးပေါင်းဆောင်ရပြီးတော့ယူကရိန်းချုပ်ပေါင်းရေးတရားဆောင်ရွက်မှုမရှိဘူး။တရားဥပဒေဆောင်ကြည့်မှုတွေလုံးဆောင်မှုမရှိဘူး။ခုနကတော့အကူအညီပေးပြီးတော့ကူညီမယ်ဆိုရက်နိုင်ငံရေး policy မှာသွားပြီးတော့ထိခိုက်နိုင်တယ်။ဒါဆိုလို့ရှိရင်ကျွန်တော်ဘယ်သူပဲနားတည်သူတူပဲနားပါလိမ့်မယ်။အဲ့တော့ငွေချေးကူညီကိုရှာဖို့အတွက်ငွေချေးကူညီပေးနိုင်ဒီတော့ဂုဏ်သိက္ခာရှိသောနိုင်ငံအဖြစ်လူ့ကိုယ်ရေးလေးစားသောနိုင်ငံအဖြစ်တစ်ဖက်ကလည်းကြိုးပမ်းမှုလိုအပ်ပါတယ်။ငါမြင်းမာဆိုင်စကိုင်းရောက်ဆိုတဲ့ပုံစံပြနေတော့ဘယ်လိုမှစဉ်းစားမှာမဟုတ်ပါဘူး။
โอเคคือส่วนตะปวยเฉยๆมาอย่าท้าให้ที่แกติเจียอะไรเลยไม่แน่หรอกปตุละเฉยๆมันละที่เจียก็ไม่ติดหรอกพอดิดังแม้นายนอไทมิ่งปกโดซัสสุจิทุบเปลี่ยนเฉยๆมาတော့ละละปิบกัดดิมาเอยะคันละนักการพั่วมาตาวันชื่อเลยสุบิပြောซะราမျိုးရှိပါတယ်ဟိုตัมรอသားนี่ก็တော့ดูด้วยสาวแน่เลยสุบิชิชุถ่าပါတယ်ดังแม้ดิโลပြောไล่แต่ปอมาอัพเทสันเนยินเจี้ยยูที่ไหลไหนเลยสุบิဘဝမကျတဲ့သဘောထားတွေအထူးသဖြင့်ကတော့ဒီတိုင်းသာအင်အားစုရဲ့အချက်မှဝေဖန်တယ်လဲကြားပါတယ်ဆိုတော့စစ်ရှင်လျှော့ဖို့ငင်းငယ်အထီဥတီဖို့ကြိုးပမ်းရမယ့်အချိန်မျိုးမှာဒီလိုပြောလိုက်တာမျိုးကဟိုလက်တွေ့အကျိုးရှိနေမှာမလားတော့ထုတ်မေးဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ရှင်မြန်မာနိုင်ငံမှာကနေပြီးတော့ဒီနှစ်ပေါင်းများစွာပဋိပက္ခကြားထဲမှာဒီငင်းငယ်ရေးနဲ့ပတ်သက်လို့ဘာအောင်မြင်မှုမှရှိခဲ့တာမရှိပါဘူးဒါမအောင်မြင်တဲ့နေပြီးတော့ဒီငင်းငယ်ရေးလက်မဆင်ပြီးမှာဆက်လိုက်လို့ရှိရင်ဒီလက်ရှိအစီအစဉ်အနေနဲ့အောင်မြင်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်နေပြီးတော့ဒီအလေးလေးပါတီအနေနဲ့ကသူတို့ဒီမျိုးသားရင်ကြစိတ်ကြီးဒီငင်းငယ်ရေးဆောင်ရွက်တဲ့အခါမှာမျိုးသားရင်ကြစိတ်ကြီးအဲ့တော့ဆောင်ရွက်ခံပါတယ်ပြီးတော့ပြည်သားရင်ကြားစိတ်ရင်းဒီအတက်တော်တစ်ခုလည်းနဲ့မဟုတ်ဘူးတိုင်းရင်းသားရင်းနဲ့ရောပါတယ်ဒီနိုင်ငံရဲ့စုဖွဲ့တဲ့နဲ့ရောပါတယ်အပေါ်လို့ဒီပြည်သားရင်ကြားစိတ်မှထည့်သွင်းပါတယ်အဲ့ဒါပေမဲ့တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့ခါမှာကြာလို့ရှိရင်ဒီပြည်သားရင်ကြားစိတ်ရင်းကအတက်တော်နဲ့လည်းကျွန်တော်တို့အဆင်မပြေခဲ့ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့မတော်တဲ့မှာဖွဲ့စည်းပုံအခြေခံဥပဒေဆက်နွှဲတဲ့ခါမှာဒီပြည်တော်ပုံပွဲနဲ့မြင်လာပါတယ်ဒီမျိုးသားရင်ကြားစိတ်ရင်းကတော့နိုင်ငံရေးပါတီအစည်းအဝေးတွေနဲ့ပေါ်တိုင်းရင်းသားဒီနေ့တက္ကသိုလ်ကနေဒီနေ့တော့ဒီမျိုးသားရင်ကြစီရဲ့လုံကလာဆောင်ရွက်ကလာဆိုလို့ရှိရင်တော့ဘာလှုပ်ရှားမှုမှမတွေ့ရပါဘူး။ဒါကြောင့်မို့လို့ဒီပြီးတော့ငင်းငယ်လေးကိုဆောင်ရွက်တဲ့အခါမှာအခြေခံအကျဆုံးဖြစ်တဲ့နေပြီးတော့နားလည်မှုယုံကြည်မှုတော့မကြီးစားနိုင်ပဲနဲ့အဲကျွန်တော်တို့နိုင်ငံကိုနေပြီးတော့ဥဆောင်ရတယ်ပြီးတော့ဒါအင်မတန်မှအခက်တရက်ကိုစိတ်ခေါ်တဲ့လူဖြစ်ပါတယ်။ဆိုတော့အခုနေမှာအဲ့တော့ငင်းငယ်ရေမဟုတ်ပဲနဲ့စိတ်ကိုတကယ်များလိုလားနေသလားဆိုတဲ့အရာတွေကိုပြည်သူတွေကဒါဘေးကင်းထုတ်ကြတယ်ပြည်သူကဒီလိုပဲဖြစ်ဖြစ်ပါတယ်အမှန်တကယ်ကျလို့ရှိရင်နေပြီးတော့ကျမတို့နေပြီးတော့တရားတွေကိုပဲဆောင်ရွက်ဆောင်ရွက်ကြည့်လိုက်ပါအစိုးရကဒီတန်းဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်တော်ဒီတန်းဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်ဟိုကဗန်ချန်နဲ့ပတ်သက်လို့နေပြီးတော့နောက်တချို့ဆုံးဖြတ်ချက်တွေနောက်သူကဒီကျမတို့တရားရုံးနဲ့ပတ်သက်တဲ့ကိစ္စတွေမှာနေပြီးတော့အစိုးရနဲ့အစိုးရအောက်မှာနေပြီးတော့ရှိပါအဲ့ဒါကြောင့်မလို့နေပြီးတော့ဒီကိစ္စပေါ်မှာဒီနိုင်ငံရေးဝန်ကြီးဌာနကထုတ်တဲ့အဲစာရင်းနဲ့နေပြီးတော့တိုင်းပြည်ရဲ့ရေကိုထုတ်တဲ့စာရင်းကိုကြည့်လိုက်လို့ရှိရင်ဟက်ဆက်မှုမရှိပါဘူး။နောက်ကနေတိုင်းရင်းသားတွေပေါ်မှာနေပြီးတော့တစ်ခွက်ချက်ဆက်ဆံတာဒီကောင်တွေ့ရပါဒါအင်မတန်မှဆက်နေမှာမရပါဘူး။အမှန်တကယ်ဆိုလို့ရှိရင်ဒီဆိုးရွားနေနဲ့နေပြီးတော့အပြစ်ခံရတဲ့ကိုမပန်ချတဲ့ပါလေ။ဆိုအဲ့လိုမျိုးမကန်ကြပဲနဲ့နေပြီးတော့ဒီချင်းမှုစကားဆိုလိုက်တာဒီတော့ဒီမိုကရေစီကိုအမှန်တကယ်ဆောင်ရွက်နေတာလားဆိုတဲ့အဲ့ဒီလိုမျိုးဘေးကင်းထွက်လာပါတယ်။ငင်းငယ်ရေးကိုအမှန်တကယ်လိုချင်တာလားအမှန်တကယ်ငင်းငယ်ရေးကိုဒီစာရင်းနဲ့နေပြီးတော့ပယ်ဖျက်နေတယ်လို့ဖြစ်နေပါတယ်။အဲ့ဒါကြောင့်မလို့ဒီကဒါတွေကိုကျမတို့ကအထူးစိုးရိမ်ပါတယ်ရှင်။
โอเคကိုအောင်မျိုးမင်းအမြင်ရောခင်ဗျာစစ်ရှင်ရောလောရမယ့်အချိန်မျိုးမှာဒေါအောင်ဆက်စုကြည်ထုတ်ပြန်ချက်ကဟိုတချို့လူတွေစိုးရိမ်နေတယ်လို့မိလာကလေးပင့်လို့အချိန်မျိုးဖြစ်သွားနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီဒေါအောင်ဆက်စုကြည်နဲ့ဒီထုတ်ပြန်ချက်ကိုဘာကြောင့်အဲ့ဒီအချိန်မှာထုတ်လဲဆိုတာမသိပေမဲ့သူ့ရဲ့ပြောကြားချက်ကြောင့်မလို့ တိုင်းရင်းသားတွေအထူးသဖြင့်ဒီရခိုင်ပြည်သူတွေကြားထဲမှာကျွန်တော်တို့တော်တော်လေးကွယ်လွန်ရိပ်သွားပါတယ်။ဘာကြောင့်လဲဆိုတော့အခုချိန်မှာတိုက်ပွဲတွေဖြစ်နေချိန်မှာနှစ်ဖက်လုံးကျွလွန်လာလို့ရှိနိုင်တယ်လို့အခုချိန်ကြီးကျွန်တော်တို့တရားခံဆိုတာမရှိတေချာမသိသေးပါဘူး။ပိုင်ရှင်တွေလည်းရှိသေးတယ်။တစ်ဖက်ကလည်းတစ်ဖက်ကျွလွန်ပါတယ်။နောက်တစ်ဖက်ကလည်းတခြားတစ်ဖက်ကကျွလွန်ပါတယ်ဆိုပြီးတော့ဆွဆွဲနေလို့မရှိသေးဘူး။ဒါပေမဲ့အဲ့ဒီဆွဆွဲနေတဲ့ကာလအတွင်းမှာတက်မတော်ကပဲအားပေးလိုက်တဲ့ချိန်မှာကျန်တဲ့ဖွဲ့ကပဲတောင်းကျမ်းသူတွေပုံစံမျိုးနဲ့ကျွန်တော်အဖြစ်လုံငန်းလုပ်တယ်လို့အဲ့လိုမျိုးသွားပြီးတော့ထင်အောင်ဒီမှာဖြစ်စီပါတယ်။အဲ့တော့ဒီမှာလည်းကြောင့်မလို့ရက်တီချင်းနဲ့ပတ်သက်ပြီးပြောကြချက်ကအရန်စောလုံးအားကြီးရယ်ဆိုရဲပြောကြချက်ဖြစ်တယ်။အဲ့တော့အခုကျွန်တော်တို့ခုနပင်လုံးဒီလာခံကိုလှုပ်ဆောင်နေချိန်မှာလက်နက်ကင်တိုင်းရင်းသားတွေအားလုံးညီညာရေးဆွေးနွေးမှာပါဝင်မှုလှုပ်ဆောင်နေချိန်မှာအဲ့ဒီ feeling မျိုးအဲ့ဒီခံစားချက်မျိုးရှိရင်ဒီလိုမျိုးညီညာရေးဆွေးနွေးပွဲကိုတက်လာဖို့တက်ခဲသွားလိမ့်မယ်။အခြေအနေကညီညာရေးဆွေးနွေးပွဲမှာလက်ရှိပါနေသောတိုင်းရင်းသားအဖွဲ့တွေကလည်းတော့တိုင်းရင်းသားတွေဆိုရင်ဒီမျိုးသတ်မှတ်ပါလား။နောက်စစ်တပ်ကတော့ဒီလိုမျိုးသဘောထားရှိပါလားဆိုပြီးအစွဲမျိုးရောက်သွားရင်လက်ရှိရောက်နေတဲ့ညီညာရေးဆွေးနွေးပွဲကတော့မှရှေ့ဆက်သွားဖို့မဟုတ်ဘဲတင်ပြီးနောက်ဆုံးသွားနိုင်တဲ့အခြေအနေမျိုးပြောင်းရှိသွားနိုင်တာဒါကကျွန်တော်ရဲ့စိတ်ကူးဖြစ်ပါတယ
်။ဟုတ်ကဲ့နောက်ဆုံးအနေနဲ့ကတော့တိုက်ပွဲတွေရှင်းလျှောက်ဖို့အထူးသဖြင့်အခုလိုကပ်ဘေးကြုံရတဲ့အခြေအနေမှာဒုက္ခရောက်နေတဲ့လူတွေကိုနောက်ထပ်ဘူဝနပူစင်းမဖြစ်အောင်လုပ်နိုင်မယ်နည်းလမ်းဟောဘာများမြင်မိတယ်တော်ထုတ်မိခင်ဗျဟု
တ်ကဲ့ရှင်ကျွန်တော်အနေနဲ့ကတော့ဒီအခြေအနေပေါ်မှာနေပြီးတော့ကျွန်တော်တို့ဒီဆွနေတဲ့ခါတိုင်းအဒီလက်နက်ကန်ပစိဖက်ခအချိန်ခါမှာနေပြီးတော့ဒီတော့လည်းလက်နက်ကန်အဲဆန်တိုင်းတော့လက်နက်ကန်ရဲ့ဈာတဲ့ပါအစိုးရအနေနဲ့ဒီညီညာရေးကိုဆောင်ရွက်ဖို့သဘောအပြည့်ခန့်ရက်စီဖို့ကိုဗစ်ကာလတွေပဲဖြစ်ဖြစ်ဒီကြတော့ဒီညနေစာဝိုင်းကိုရအောင်ပေါ်တော့မတော်တိတဲ့ကောင်ပြန်ထိတ်လို့ပါတယ်ဒါပေမဲ့လက်ရှိနေပြီးတော့အဒီလက်ရှိလာတဲ့စိတ်မိုက်တွေရဆုံးလို့ရှိရင်အဲဒါဘလို့ကဆိုးရနေတဲ့ကြောင့်ပဲအကြောင်းတော့ပေါ့ပေါ့ဒါကြောင့်မလို့ကျောင်းနေတဲ့ကတော့အဒီတခြားတော့ဒီမှာနေပြီးတော့နိုင်ငံရေးကောင်းဆောင်များဒီတိုင်းဒေသကောင်းဆောင်များအနေနဲ့ဒီပြီးတော့ဒါအစိုးရကိုပူးပေါင်းဆောင်ရွက်ဖို့ပြန်ကြတဲ့ပါတယ်တော့ခုချိန်ဒီကမှနေပြီးတော့ဒီခက်ကြီးနဲ့အရေးကြီးတဲ့မြန်မာနိုင်ငံအရေးဖြစ်ပါတယ်ဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်ကြတဲ့ခါမှနေပြီးတော့တနိုင်ငံလုံးအရေးကိုကျွန်တော်တို့ဆွေးနွေးပွဲတွေဆောင်ရွက်ကြတော့မယ်ဆိုလို့ရှိရင်ခုရခိုင်များဖြစ်နေတဲ့ကိစ္စကိုရခိုင်ပြည်သားရဲ့တော့မစင်စားဘဲနဲ့တခြားသောနေပြီးတော့ဒီညီညာရေးထဲမှနေပြီးတော့အဲဆွေးနွေးပွဲထဲမှာပါဝင်ကြတဲ့လက်သက်ကအဖွဲ့တွေရောတိုင်းနာလက်သက်ကအဖွဲ့တွေရောတော့တော့ပေါ်နေပြီးတော့ဒီတီမရဲ့ကနိုင်ငံရေးကောင်းဆောင်တွေရောနေပြီးတော့ဒါအစိုးရကိုနေပြီးတော့ဂျားရဲကဒီညီညာရေးရနေပြီးတော့ဒီစကားဝိုင်းလေးကိုခေါ်လာဖို့နေပြီးတော့ဒါအစိုးရကိုတိုက်တွန်းတင်ပါတယ်ကျောင်းကအခုအကြောင်းလို့ရှိရင်ကျမတို့ဒီအခိုင်အမာမှာဖြစ်တဲ့ဖြစ်ပေါ်နေတယ်ဒါပေမဲ့တခြားနေကကျမတို့နိုင်ငံလုံးကကြေရောက်နေတဲ့ဒီလိုကျမတို့အတန်တွေမထက်သလောက်နေပါတယ်အဲဒါကြောင့်မလို့ဒီပြီးတော့ဒီအကြံနဲ့ဒီပြီးတော့ညီငယ်ရေးစကားဝိုင်းချက်မှာပါပြီးတော့လက်နဲ့ကတိုင်းအဲတိုင်းကလက်နဲ့ကညာရောဟောပြီးလို့ရှိရင်ဒီပါတီနိုင်ငံရေးနိုင်ငံရေးအင်အားစုများတွေဟာရောဒီအခိုင်အမာနဲ့ပတ်သက်လို့ရှိရင်အစိုးရအနေနဲ့အဲဂျာဝင်ဆောင်ရွက်ဖို့ဒီမျိုး statement တွေထွက်တဲ့အရာတွေဒီလိုညီညာရေးကိုမတင်နိုင်ဘူး။ Okay ပုံပြီးတော့ဒီလိုဒီလက်လက်ခံကြတဲ့မှာပုံပြီးတော့ပြစ်တက်ခတ်ပုံများစေတဲ့အငင်းပွားစေတဲ့အဒီအာတွေကိုအဆုံးသတ်ဖို့တည်းနေပြီးတော့ကျွန်တော်တို့တိုက်တွန်းပြပါလိမ့်ရှင်
။ Okay ဟောမျိုးမြင့်မြင်ရောခင်ဗျလက်လက်ခံပြုတ်ခတ်ဒီ short ချနိုင်မှုဆိုရင်ဘသူတွေကဘာတွေများလုံနိုင်တယ်လို့များသုံးသပ်မိလဲခင်ဗျ။အ
ဲ့တော့လက်ရှိလုံးလုံးစေလုံးစေခြင်းနဲ့စိတ်သာကတော့ကျွန်တော်တို့ဒီလိုမျိုးမြို့နယ်မှာဒီစစ်ပွဲဖြစ်နေတဲ့ဒေသမှာရှိတဲ့မြို့နယ်တွေကိုစိတ်ချက်ချောက်ပါတဲ့ဒေသတွေကိုစစ်စစ်ကြည့်လို့အပ်ပါဘာရောဘာလဲလဲဆိုတော့စစ်ပွဲကိုလည်းကျွန်တော်တို့ဟိုဆိုရက်ဆန်းမှုတွေလမ်းကြောင်းပေါ်ဆောင်နေလို့လက်ရှိကျွန်တော်ဆွေးနွေးနေရတဲ့ COVID-19 ရဲ့အခြေအနေကိုကျွန်တော်တို့ဒီ UI ကိုပြန်ပြင်နေတယ်။နောက်တစ်ခုကအခုဆိုလို့ရှိရင်ကျွန်တော်တို့မြို့မှာနေတဲ့လူတွေရော quarantine ဝင်ပြီးတော့ကျွန်တော်တို့အော်ကျွန်တော်ဒုက္ခရအဲ့ဒီဒေတာကျမှာစာနယ်ရေးကပုံမှန်ဒုက္ခရမှာသိတာအဲ့တော့အဲ့ဒီဒေတာမှာရှိတဲ့ PDB ကိုစာနယ်ရေးကအလုံးလောက်ရရှိနိုင်မှုအတွက်ဒိုင်းချောင်းတွေကိုကျွန်တော်ဖွင့်ပေးပါဒေနဲ့နဲ့တိုင်းဖွင့်မှာဒီလိုမျိုးလူသားချင်းစာနယ်ပေါ်ပုံပြီးတဲ့ဟာတွေကိုမတိုက်ပါနဲ့အဲ့ဒီ COVID ဖြစ်အတွက်ပထမဆုံးပူးပေါင်းဆောင်ရွက်ခဲ့တဲ့ဒီလက်ကျွန်တော်တို့ခုနဆွေးနွေးမှု process ကိုကြောင်းနိုင်မှုအတွက်ဒိုင်းချောင်းတွေကျွန်တော်တို့ပြိထားမှုဖွင့်ထားမှုလိုအပ်ပါတယ်အဲ့တော့ကျမတော့သူမေပြောသလိုပဲကျွန်တော်ဒီလုပ်ငန်းနဲ့ပတ်သက်လို့ညီညာရေးအတွက်ကျွန်တော်ဆက်လက်လို့လုပ်ဆောင်ပေးပါပါတယ်ဒီရခိုင်ကခုနကဆိုရဲဟာပါကျွန်တော်ရခိုင်ပြည်သူ့ရဲ့မကပဲနဲ့ကျန်တော့နိုင်ငံဒီအကုန်လုံးကျွန်တော်တိုင်းရင်းသားကောင်းဆောင်လို့ကဒီအဖက်ကိုဆွေးနွေးဖို့ပဲလိုအပ်ပါတယ် all inclusive ဖြစ်ဖို့အတွက် ရင်းနှီးလုပ်ငန်းစီမံအမြန်ဆုံးပြန်စတင်မှာဖြစ်နေမှာဖြစ်ပါတယ်။အဲ့တော့ကျက်ချင်းလို့ဆောင်မရှိတာဖြစ်ရဲ့ဒီစီဆက်နေလို့ဆောင်သွားမယ်အခုအဲ့ဒီလိုကျွန်တော်နောက်ခုခွဲပြီးပြောချင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးပေးကြတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမေလွတ်ခွင့်ရလို့ရှာသူညီမကြီးမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆက်သွယ်မှုလိုင်းမကောင်းတဲ့ကြောင့်အတန်ချိန်လိုမှုမရှိတဲ့အတွက်လည်းတောင်းပန်ရပါတယ်ဆွေးနွေးဆွေးနွေးခန်းစီစဉ်ကိုလည်းဒီနေရာမှာပဲအဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00 Radio စီစဉ်တွေမှာနားဆင်နိုင်ကြပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာကမ္ဘာတစ်လွှားမှာလူပေါင်း2,800,000ခွဲကျော်ကိုကူးစက်နေပြီးသေဆုံးရသူပေါင်းက2,000,000ကျော်နေပြီလို့Johns Hopkins တက္ကသိုလ်စနေနေ့စက်တမ်ဘာဖော်ပြထားပါတယ်။ဒီလိုအခြေအနေမျိုးမှာဒီရောဂါအတွက်ဆေးစစ်တဲ့အခါမှာ antibody လို့ခေါ်တဲ့ကိုယ်ခံအားရှိနေတာတွေ့ရပြီးဒါဟာရောဂါတန်ခံနိုင်ရင်ရှိပြီဆိုတာပြနေတယ်လို့သတ်မှတ်ပြီးတချို့နိုင်ငံအစိုးရတွေကခီးသွားခွင့်အလုပ်ခွင့်ဝင်ခွင့်တွေပေးလို့ရနိုင်တယ်လို့အကြံပြုနေကြတာဖြစ်ပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရပြီးကျန်နလန်ထလာသူတွေဒီရောဂါပိုးတန်ခံနိုင်သွားတာကြောင့်နောက်တစ်ချိန်ထပ်ပြီးမဖြစ်နိုင်ဘူးလို့ပြောရတော့အောင်ခိုင်လုံးတဲ့တက်တွေထောက်တာမရှိဘူးလို့စနေနေ့မှာပဲတလူ့ချိုးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ Saudi Arabia နိုင်ငံမှာချိန်တန်ပြတ်တန်ပေးတာကိုပယ်ဖြတ်လိုက်ပြီးဖြစ်ပါတယ်။ဒါဟာ Saudi ပြည်နဲ့ဩစာကြီးမှတဲ့သူ့ရဲ့သားတို့ရဲ့နိုင်ငံပြုပြင်ပြောင်းလဲအစီအစဉ်တက်ကအရေးပါတဲ့ခြေလှမ်းတရဖြစ်တယ်လို့ Saudi Arabia လူ့ခွင့်ရေးကော်မရှင်ကစနေနေ့မှာပြောပါတယ်။Saudi Arabia နိုင်ငံမှာတရားရုံးအမိန့်နဲ့ချိန်တန်အပြစ်ဒဏ်ပေးလို့ရှိပြီးတခါတလေချိန်တန်ကိုအချက်ပေါင်းများနဲ့ချီပြီးအပြစ်ပေးလို့ရှိပါတယ်။ထိုင်းနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတွေကလည်းမြန်မာနိုင်ငံကိုပြန်လာလို့တဲ့မြန်မာနိုင်ငံသားတွေအတွက်ကင်ဆယ်ရေးလေယာဉ်တွေနဲ့ခေါ်ဆောင်မှုစီစဉ်နေတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့နဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့ကမြန်မာတန်ယုံတွေကဧပြီလ25ရက်နေ့ရက်စွဲနဲ့ကြေညာချက်တွေထုတ်ပြန်ထားပါတယ်။ဧပြီလတဲ့တောင်ကိုရီးယားနိုင်ငံထဲပြန်သွားကြတဲ့မြန်မာအလို့သမား33ယောက်ဟာတောင်ကိုရီးယားနိုင်ငံကပြတ်ထန်းထားတဲ့14ရက်တီးခြားခွဲနေရမယ်ဆိုတဲ့စီးနှင်းဥပဒေကိုမလိုက်နာတဲ့အတွက်ပြည်နယ်တန်ပိတ်ခံရမယ့်အရေးနဲ့ကြုံရတယ်လို့ဆိုးမြို့မြန်မာတန်ယုံကအလို့သမားတန်ရာရှိဦးစေယဝင်းတင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဧပြီလ25ရက်နေ့မှာပဲထိုင်းနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ရောဂါနောက်ထပ်အကူးစက်ခံရသူ53ဦးကိုတွေ့ရှိခဲ့ရပြီးဒီထဲမှာမြန်မာနိုင်ငံသားက34ဦးပါဝင်နေပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတပါ။
This program has come to you from the Voice of America, Washington.